Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ30ရက်အင်္ဂါနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ラインတူမီတာ24.25/30တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါလေရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါသမရထွန့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမူဟောင်းကိုဆွဲချက်တင်ပြီးနေအိမ်အကျဲချုပ်ချထားပါတယ်ရာထူးကဖေရှားခံရတဲ့ကာတလန်ခေါင်းဆောင်ကနိုင်ငံရေးခုလုံခွင့်မတောင်းဘူးလို့ပြောဆိုပါတယ်ဟမတ်စ်တို့အုပ်ချုပ်တဲ့ဂါဇာဒေသကမြောက်ဥမင်လန်ကောင်တစ်ခုကိုအစ္စရေးကဖြိုးချလိုက်တာကြောင့်ပါလက်စတိုင်းစစ်သွေးကြွ5ဦးသေဆုံးရပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့နန်းလောင်နဲ့အတူကြီးညာပါမယ်ရှင်
ကောင်းပါပြီရှင်တည်င်းတွေပြီးနားဆင်ကြရမယ့်တည်င်းလွားတွေထဲမှာတော့
ကျွန်တော်တို့ကစနေချင်းပြီးစီစဉ်လက်ခံဖို့လည်းအသင့်ပဲအဲ့ပေါ်မှာဘုရားကဘောဒီပြင်ပြရတဲ့စီစဉ်ပြီးလောက်ဝေးကြတယ်ဘောဒီနီချက်တွေကနိုင်ငံသားမှလက်ခံထားရပါတယ်အဲ့ဒါကိုအခြေခံပြီးဆောင်ရွက်ရင်ကျွန်တော်တို့အားလုံးဆက်တင်ပေးကြတာပါ
နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးဦးစောထေးပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်ဒါအပြင်မြန်မာနိုင်ငံတနိုင်ငံလုံးအတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်နောက်ဆုံးအခြေအနေဘယ်အထိရောက်နေပြီလဲဆိုတာတွေကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိညီထိုင်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
American သမ္မတ Donald Trump ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုအဖြစ်ပြီးခဲ့တဲ့နှစ်က3လတာတာဝန်ထမ်းဆောင်ခဲ့တဲ့ Paul Manafort ကို American ကိုဆန့်ကျင်ပြီးပူးပေါင်းကြံစီမှုငွေမဲခွာချမှုအနာရှင်ဆန်တဲ့ Ukraine ခေါင်းဆောင်ဟောင်း Viktor Yanukovych ကိုထောက်ခံမှုရအောင်စီယုံပြောဆိုပေးမှုတစ်စိတ်တစ်ပိုင်းအဖြစ်အစိုးရကိုလိန်လယ်မှုတွေနဲ့တင်းနှလာနေမှာဆွဲချက်တင်ပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်မှုနဲ့ပတ်သက်ပြီးပြစ်မှုဆိုင်ရာစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကသူ့ရဲ့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြစ်နေမစ္စတာမနန်ဖို့နဲ့သူ့ရဲ့စီးပွားဘက်တူဖြစ်သူ Rick Gates တို့ကိုဆွဲချက်တင်တာဖြစ်ပါတယ်အထူးစုံစမ်းရေးမှူးမူလာရဲ့၅လကြာစုံစမ်းစစ်ဆေးမှုအတွင်းပထမဆုံးအကြိမ်ဖြစ်နေသူတို့ကိုဆွဲချက်တင်တာဖြစ်ပြီးအခုဆွဆွဲချက်တွေကရွေးကောက်ပွဲနဲ့ဓာတ်ရိုက်ဆက်နွယ်ပတ်သက်မှုတော့မရှိပါဘူး American Democracy ကိုအာရုံသွားစေဖို့နဲ့ Mr. Trump အနိုင်ရရေးအထောက်ကူပေးလှုပ်ရှားဖို့ရုရှားသမ္မတ Vladimir Putin ကပုံကိုရေးအရာညွှန်ကြားခဲ့တယ်လို့ဒီနှစ်အစောပိုင်းမှာ American ထောက်လှမ်းရေးအသိုင်းအဝိုင်းကသုံးသပ်ထားပါတယ်ဒီဆွဆွဲချက်တွေအပေါ်ရုရှားနိုင်ငံသား၏ဝန်ကြီးဆာဂေးလာဗရော့ကဒီကနေ့အင်္ဂါနေ့မှာပယ်ချလိုက်ပြီးအမေရိကန်ဒါမှမဟုတ်လဲတခြားနိုင်ငံတွေရဲ့ရွေးကောက်ပွဲတွေကိုဝင်နှောက်ခဲ့တဲ့အထောက်အထားတွေမရှိဘူးလို့ပြောဆိုပါတယ်။အမေရိကန်သမ္မတထရန့်ဘက်ကလည်းသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားကြားပေါင်းကြံခဲ့တာမရှိဘူးလို့ခုခံပြောဆိုပါတယ်မစ္စတာမနန်ဖို့နဲ့မစ္စတာဂိတ်စ်တို့နှစ်ဦးစလုံးကဝါရှင်တန်ကပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ထံကိုလာရောက်အဖမ်းခံခဲ့ပြီးနောက်ပိုင်းမှာတော့ပြည်ထောင်စုခုံရုံးမှာသူတို့မှအပြစ်မရှိဘူးလို့ရှောက်လဲခဲ့ကြတာပါသူတို့နှစ်ဦးကိုနေအကျဲချုပ်ချထားဖို့ခုံရုံးကဆုံးဖြတ်ပါတယ်မစ္စတာထရန့်ရဲ့နိုင်ငံသားဆက်ဆံရေးအကြံပေးဟောင်းဂျော့ချ်ပါပါဒပလတ်စ်ဟာလည်းရုရှားဆိုရာဆင်းမြင့်တာဝန်ရှိသူတွေနဲ့အဆက်အသွယ်တွေနဲ့ပတ်သက်ပြီးခဲ့တဲ့ဇန်နဝါရီလထုံးက FBI အရာရှိတွေကိုလင်ညာခဲ့ကြောင်းအောက်တိုဘာလ5ရက်နေ့ကဝန်ခံခဲ့တယ်လို့အထူးစုံစမ်းရေးမှူးမူလာကထုတ်ဖော်ပြောဆိုထားပါတယ်ရှင်
စပိန်နိုင်ငံကတလိုနီးယားဒေသရဲ့အကြီးအကဲဖြစ်ကနေဖယ်ရှားခံခဲ့ရတဲ့ကာလက်စ်ပွတ်ဒီမွန်ကသူ့အနေနဲ့ဘယ်လ်ဂျီယံနိုင်ငံမှာနိုင်လိုင်ရေးခေါလုံခွင့်လျှောက်ထားမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ကတ်လန်အစိုးရကောင်ဆောင်တွေကိုနိုင်ငံတော်အကြီးညိုပြက်စီမှုနိုင်ငံတော်ပုံကံမှုအာဏာအလွဲသုံးစားမှုတွေနဲ့အရေးယူမဲ့အစည်းအဝေးကိုစပိန်အစိုးရရှိနေတွေကပြောဆိုပြီးနောက်တနေ့ပါပဲမစ္စတာပွတ်ဒီမွန်ဘယ်လ်ဂျီယံနိုင်ငံကိုရောက်ရှိလာတာပါ။နိုင်ငံရေးခလုံးခွင့်တောင်ပေါ်ရောက်လာတာမဟုတ်ပဲလွတ်လပ်မှုနဲ့လုံခြုံရေးအတွက်ရွယ်ပြည်လာရောက်တာဖြစ်တယ်လို့မစ္စတာပွတ်ဒီမွန်ကဒီကနေ့အင်္ဂါနေ့ဘရပ်ဆဲလ်မြို့ဆိုမှာပြောဆိုခဲ့တာပါဘလောက်ကြကြနေမလဲဆိုတာကိုတော့သူကမပြောပါဘူးစပိန်နိုင်ငံကနေခွဲထွက်ဖို့အားပေးတိုက်တွန်းခဲ့တဲ့ကက်တလိုနီးယားခေါင်းဆောင်တွေကိုဆွဲချက်တင်မှုကြိုးပမ်းမဲ့အကြောင်းစပိန်ရှိနေချုပ်ဟိုဇေမန်နွေလ်မာဇာကမနေ့တနင်္လာနေ့ကပြောဆိုခဲ့တာပါ
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကတန်တမန်နယ်မြေမှာအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်အနည်းဆုံး73ဦးသေဆုံးပြီးအများအပြားဒဏ်ရာရတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်။အစ္စလာမစ်အစွန်းရောက် IS တို့ကသူတို့လက်ချက်လို့ပြောဆိုထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းမြို့တော်ကာဘူးကအာဖဂန်စစ်တပ်တင်တန်းချောင်းနီးအသေးခံဘုံးခွဲသမားကဖောက်ခွဲပစ္စည်းတွေတင်ဆောင်လာတဲ့သူ့ရဲ့ကားကိုဖောက်ခွဲတိုက်ခိုက်တာကြောင့်ဗိုလ်လောင်း15ဦးသေဆုံးပြီးအများအပြားဒဏ်ရာရပါတယ်။ဒီ တိုက်ခိုက်မှုကိုတော့တာလီဘန်တို့ကသူတို့လက်ချက်လို့ပြောဆိုခဲ့တာပါ။အဲ့ဒီသတင်းပတ်အတွင်းမှာပဲကာဘူးမြို့တော်ကလူစီကားတဲ့ရှီယာမွတ်စလင်ဗလီချောင်းကိုအသေးကံဘုံခွဲသမားကတိုက်ခိုက်တာကြောင့်ဗလီမှာဝိပယူနေသူ90လောက်သေဆုံးခဲ့ပြီးဒီတိုက်ခိုက်မှုကိုတော့အစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွတွေကသူတို့စီစဉ်တိုက်ခိုက်တာလို့ပြောဆိုထားပါတယ်ရှင်။
အစ္စရဲနိုင်ငံနဲ့ဆက်ကဟာမတ်စ်တို့အုပ်ချုပ်နေတဲ့ဂါဇာဒေသမှာမြေအောက်ဥမင်လိုင်ကောင်းတူးနေတာကိုအစ္စရဲကဖောက်ခွဲဖြိုချလိုက်တဲ့အတွက်ပါလက်စတိုင်းစစ်သွေးကြွ9ဦးသေဆုံးသွားပါတယ်။တနင်္လာနေ့ကဖောက်ခွဲမှုကြောင့်အခြားလူ9ဦးလည်းဒဏ်ရာရသွားခဲ့ပါတယ်။အစ္စရဲအနေနဲ့သူ့ပြည်သူတွေကိုအနှရပေးဖို့ရည်ရွယ်နေသူတွေရဲ့ရန်ကိုဆက်ပြီးကာကွယ်သွားမယ်လို့အစ္စရဲဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူကပြောပါတယ်။အစ္စရဲဂါဇာကမ်းမြောင်ဒေသနဲ့ဆက်တဲ့ရှောက်မှာ2014စစ်ပွဲအတွင်းဟာမတ်စ်တို့ကဥမင်လိုင်ကောင်းဒါဇင်နဲ့ချီပြီးတူပေါ်ခဲ့တယ်လို့လည်းဆိုကြပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညာပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်ကမ်းလွန်မှာမြန်မာဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်ဒါဇင်နဲ့ချီလိုက်ပါလာတဲ့တစ်သား၅ပန်းလေငယ်တစ်စင်းဒီကနေ့အင်ကာနိမှာမှောက်ခဲ့တာကြောင့်၄ဦးသေဆုံးတယ်လို့ရဲကပြောပါတယ်။ကလေးငယ်၂ဦးအမျိုးသမီး၁ဦးနဲ့အမျိုးသား၁ဦးတို့သေဆုံးခဲ့တာပါ။လေမောက်တာကနေလူ38ဦးကိုကယ်တင်နိုင်ခဲ့ပြီးစတဲ့ဦးကိုတော့စိုးရင်ရတဲ့အခြေအနေနဲ့ဆေးရုံတင်ထားရတယ်လို့လည်းရဲကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ဖို့အတွက်တဦးကို5000ချက်ပေးခဲ့ရတာလို့လည်းလွတ်မြောက်လာသူတွေကပြောပါတယ်။အော်ဂိုလာကုန်ပိုင်းကဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ရင်းကမွတ်စလင်တွေအများစုနေထိုင်ရာဒေသတွင်အကြမ်းဖက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူ6သိန်းကျော်သွားပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးချရင်လေမောက်တာကြောင့်သေဆုံးသူကအနည်းဆုံး190လောက်အထိရှိနေပြီးအများစုကရိုဟင်ဂျာမွတ်စလင်တွေဖြစ်ပါတယ်။ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်ကလေတွေနဲ့ကူးလာနိုင်အောင်တဆင့်ကန်ဆောင်ရွက်ပေးမှုနဲ့လူပေါင်း469ဦးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တို့ကဖမ်းဆီးထားပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံမှာအမေရိကန်နိုင်ငံရဲ့ဒုံးလန့်နဲ့ရန်ကာကွယ်ရေးစနစ်ထတ်တက်ဆင်ထားမှုနဲ့ပတ်သက်ပြီးတောင်ကိုရီးယားနဲ့တရုတ်နိုင်ငံကြားကတနမန်ဆက်ဆံရေးတွေတင်းမာလာတာတစ်နှစ်ကျော်လာပြီဖြစ်ပါတယ်။ခုတော့ဒီတင်းမာမှုတွေအဆုံးသတ်ပြီးနှစ်နိုင်ငံကောင်းဆောင်တွေလာမဲ့သတင်းမှအတွင်တွေ့ဆုံဆွေးနွေးပါတော့မယ်။အာရှပစိဖိတ်စီးပွားရေးဆိုင်ရာထိပ်သီးညီလာခံ APEC ရဲ့ဘေးဘက်မှာကိုရီးယားသမ္မတမွန်ဂျေအင်းနဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံမဲ့အကြောင်းတောင်ကိုရီးယားသမ္မတရုံးကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ APEC ထိပ်သီးဆွေးနွေးပွဲကိုနိုဝင်ဘာလ10ရက်ကနေ17ရက်နေ့အထိဗီယက်နမ်နိုင်ငံမှာကျင်းပမှာပါ။တောင်ကိုရီးယားတောင်ဘက်ပိုင်းကဆန်ဂျူမြို့ကောက်ွယ်ဟောင်းတစ်ခုထဲမှာထတ်စနစ်ကိုတပ်ဆင်ခဲ့တဲ့အတွက်တရုတ်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးတွေအေးစက်လာခဲ့တာပါ။မြောက်ကိုရီးယားဘက်ကပြစ်လို့လာနိုင်တဲ့မီဇိုင်ဒုံးကြီးကိုတံပြန်ဖို့အတွက်ထတ်စနစ်ကိုချထားရတာဖြစ်တယ်လို့တောင်ကိုရီးယားဘက်ကပြောပင်မလို့တရုတ်တို့ကတော့ဒါဟာသူ့နိုင်ငံရဲ့လုံခြုံရေးကိုထိပါတယ်လို့ရအဖြစ်ရှုမြင်ထားတာဖြစ်ပါတယ်
။ထိုင်းဝန်ကြီးချုပ်ဟောင်ရှင်းလက်ရှနဝတ်ရဲ့နိုင်ငံကူးလက်မှတ်ကိုပယ်ဖျက်လိုက်ကြောင်းထိုင်းအစိုးရကပြောဆိုပါတယ်။ဝန်ကြီးချုပ်ဟောင်ရှင်းလက်ကသူမတာဝန်ယူခြင်းကချမှတ်ကျင့်သုံးခဲ့တဲ့အစိုးရဘက်ကငွေကြေးစိုက်ထုတ်ပြီးစဘာဝယ်ယူတဲ့အစီအစဉ်မအောင်မမြင်ဖြစ်မှုနဲ့ပတ်သက်ပြီးပြစ်ဒဏ်စီရင်ချက်မချမီပြီးခဲ့တဲ့လကနိုင်ငံကနေထွက်ပြေးခဲ့တာပါ။မစ်ရင်းလက်ကတန်တမန်နိုင်ငံကူးလက်မှတ်နှစ်ခုနဲ့ပုံကိုရေးသုံးနိုင်ငံကူးလက်မှတ်နှစ်ခုကိုင်ဆောင်ခဲ့တယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဝင်ကြီးချုပ်ဟောင်းရှင်းလက်ကိုအစီအချင်းမဲ့ဆောင်ရွက်မှုဆွဲချက်နဲ့ပြီးခဲ့တဲ့စက်တင်ဘာလအတွင်းထိုင်းတရားရုံးချုပ်ကမျက်ကွယ်ထောင်ဒဏ်၅နှစ်ချမှတ်ခဲ့ပါတယ်။မစ်ရင်းလက်ကပြစ်ဒဏ်စီရင်ချက်မချညာခင်မှာထိုင်းနိုင်ငံကနေထွက်ပြေးသွားတာဖြစ်ပါတယ်။စီးရတဲ့လယ်သမားတွေထံကစဘာကိုဈေးကွက်ပေါက်ဈေးထက်ပိုပြီးဝယ်ယူပြီးနောက်မှဈေးနှုန်းတင်ပြန်ရောင်းဖို့စဉ်းစားချက်နဲ့ဆောင်ရွက်ခဲ့တဲ့အစိုးရရဲ့စဘာဝယ်ယူရေးအစီအစဉ်ကြောင့်ထိုင်းအစိုးရကဒေါ်လာတန်1000လောက်အရှုံးပေါ်ခဲ့တာပါ။မစ်ရင်းလက်ကတော့ဒီဆွဆွဲချက်တွေဟာနိုင်ငံရေးရည်ရွယ်ချက်ရှိတဲ့လုပ်ရက်ဖြစ်တယ်လို့ပြောဆိုပြီးဆွဲချက်တွေကိုညှင်းပါတယ်။ဝန်ကြီးချုပ်ဟောင်ရှင်းလက်ဟာဗြိတိန်နိုင်ငံမှာရှိနေတယ်လို့ယုံကြည်ရကြောင်းထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောပေမဲ့သူမဘယ်မှာရှိနေတယ်လဲဆိုတာကိုတော့အတိအကျမသိရပါဘူးရှင်။
ကဘာကြီးပုံနှဲမှုကိုထိန်းထားနိုင်ဖို့ရည်မှန်းသတ်မှတ်ထားတဲ့အဆင့်ထက်ဖန်လုံအိမ်တန့်ငွေထုတ်လုပ်မှုက30ရာခိုင်နှုန်းလောက်ကျော်လွန်တော့မယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ တိုးတက်အောင်ရည်မှန်းမဆောင်ရွံ့နိုင်ရင်တော့ဒီယာစုနှစ်ကုန်ပိုင်းမှာအဖူချိန်ကဖြန်းမြ3ဒီဂရီစင်နီဂရိတ်ကနေ 3.2 စင်နီဂရိတ်ထိတိုးလာနိုင်တယ်လို့သဘာဝပတ်ဝန်းကျင်ဆိုင်ရာကုလအဖွဲ့ကတန်ငွေထုတ်လွှင့်မှုဆိုင်ရာနှစ်ပတ်လည်အစည်းအခမ်းအနားမှာပြောဆိုထားပါတယ်။နှစ်စဉ်တန်ငွေထုတ်လွှင့်မှုတွေဟာ2030ပြည့်နှစ်အရောက်မှာကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လွှင့်မှုကအနည်းဆုံးတန်ချိန်53ဘီလီယံအထိရောက်သွားနိုင်ပြီးဖြန်းမြအဖူချိန်1ဒီဂရီစင်နီဂရိတ်ကျော်တိုးမယ်အရေးကိုကာကွယ်ဖို့အတွက်သတ်မှတ်ထားတဲ့42ဘီလီယံထက်26ရာခိုင်နှုန်းပိုများနေတာဖြစ်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာတိဆောက်နေတဲ့ကြောင့်မူတွေသုံးလျက်စစ်စီမံကိန်းတွေအပါအဝင်ကဘာကြီးပုံနှဲမှုကိုဖြစ်စေတယ်လို့ကြွမ်းကျင်သူတွေကပြောဆိုထားတဲ့ဖလောင်အိမ်တန်းငွေထုတ်လုပ်မှုကိုပိုးပြီးတော့ရှော့ချဖို့နိုင်ငံတွေရောကုန်ထုတ်လုပ်ငန်းကြီးတွေကပါဆောင်ရွက်ရမယ်လို့လည်းအစိုးရခန်းစားကထောက်ပြထားပါတယ်
။ဩစတြေးလျနိုင်ငံကတာဝန်ယူလဲပတ်နေတဲ့ဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ခလုံးကွင့်လျှောက်ထားသူ600ကျော်တို့ဟာဒေသခံတွေရဲ့အကြမ်းဖက်မှုနဲ့ရင်ဆိုင်ရမယ့်အရေးစိုးရိမ်ချက်ကြောင့်စခန်းကနေထွက်ခွာဖို့ဒီကနေ့အင်္ဂါနေ့မှညှင်းဆန်နေပါတယ်။ပစိဖိတ်သမုဒ္ဒရာတဲကပါပူဝါနယူဂီနီကျွန်းနိုင်ငံပေါ်ကမဲနုကျွန်းစခန်းကိုအင်္ဂါနေ့နှောင်းပိုင်းမှာရင်းနဲ့လျှက်စင်မီတွေဖြတ်တောက်ဖို့တာဝန်ရှိသူတွေကစီစဉ်ထားပေမဲ့စခန်းမှာနေထိုင်သူတွေကတော့ထွက်ခွာဖို့ညှင်းဆန်နေကြတာဖြစ်ပါတယ်။စခန်းပိတ်သိမ်းဖို့အမိန့်ကိုယာယီဆိုင်ငံပေးဖို့ဒုက္ခသည်600ကျော်တို့ရဲ့ရှင်းနေတွေကပါပူဝါနယူဂီနီအစ်မြင့်တရားရုံးကိုအတနာခံစားတင်ထားပါတယ်။စခန်းထဲကိုအမည်မသိလူတစုရောက်လာပြီးပြိဘောဂရီနဲ့တခြားပစ္စည်းတွေကိုအဆောက်အုံတွေထဲကဖယ်ရှားခဲ့ကြတယ်လို့လည်းစခန်းမှာနေထိုင်သူတွေကပြောပါတယ်စခန်းဆောင်ဖို့ဩစတြေးလျအစိုးရကငှားရမ်းထားတဲ့ပုဂ္ဂလိကလုံခြုံရေးအဖွဲ့တွေကမန်းနူစခန်းကနေထွက်ခွာသွားကြပြီလို့ဒုက္ခသည်တွေကပြောပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမှတ်သက်ရင်ထိုင်တဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်မြန်မာအစိုးရကကြိုးပမ်းနေပေမဲ့နောက်နေမှာကိုစိုးရိမ်တယ်လို့မြန်မာအစိုးရကပြောပါရယ်ပြန်လည်လက်ခံရေးပိုင်းမှာမြန်မာအစိုးရဘက်ကအသင့်ရှိနေပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီမှုမရသေးတာကြောင့်ဒုက္ခသည်တွေကိုပြန်လည်လက်ခံမနိုင်သေးတာလို့နိုင်ငံတော်တိုင်ပင်ခံယုံညွှန်ကြားရေးမှူးချုပ်ကပြောပါရယ်ရခိုင်ပြည်နယ်ဘက်မှာတော့အကြမ်းဖက်မှုကြောင့်နေရစွန့်ခွာနေရတဲ့သူတွေကိုနေရမှာပြန်လည်နေရချနိုင်ရေးလုပ်ငန်းတွေလှုပ်ဆောင်နေပါရယ်ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မင်ခကသတင်းပေးပို့ထားပါရယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုမြန်မာအစိုးရဘက်ကစီစစ်လက်ခံဖို့အစဉ်အသင့်ဖြစ်နေပြီးမဲ့ပြန်လည်လက်ခံနိုင်ရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်နဲ့သဘောတူညီမှုမရသေးဘူးလို့နိုင်ငံတော်အတိုင်ပင်ခံယုံညွှန်ကြားရေးမှူးဦးစော်ထေးကနေပြည်တော်မှာသတင်းတောက်တွေကိုပြောကြားခဲ့တာပါ1993ခုနှစ်ကရရှိခဲ့တဲ့သဘောတူညီချက်ကိုဘင်္ဂလားဒေ့ရှ်ဘက်ကလက်မခံနိုင်တဲ့အတွက်နှောင့်နှေးနေရတာဖြစ်တယ်လို့ဦးစော်ထေးကပြောပါတယ်
အဲ့တော့ကျွန်တော်တို့ကအစဉ်အသင့်စီစစ်လက်ခံဖို့လည်းအသင့်ပဲအဲ့ပေါ်မှာဘုရားကဘောဂီပြင်းပြရတဲ့အစည်းအဝေးလောက်ဝေးချက်တာဘောဂီချက်တွေကနိုင်ငံသားမှာလက်ခံထားရပါတယ်။အဲ့ဒါကိုချစ်ကံပြီးဆောင်ရွက်ရင်ကျွန်တော်တို့အားလုံးဆက်ပြီးဆက်တာနဲ့ကျွန်တော်တို့ကဖြစ်တဲ့ရှင်းခဲ့တဲ့အခါမှာဒီဘင်္ဂလားဒေ့ရှ်ဘက်ကအဲ့ဘောဂီချက်မရဘူး။ဘောဂီချက်ရမှာတော့ကျွန်တော်တို့ကတော့လုပ်လို့ရမှာ။
မြန်မာနိုင်ငံဘက်ကဒုက္ခသည်တွေပြန်နိုင်ရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတခြားစဉ်းစားချက်တွေရှိနေမှာကိုလည်းစိုးရိမ်တယ်လို့ဦးစော်ထေးကခုလိုမှတ်ချက်ပေးသွားပါသေးတယ်။
ကြံကြရတဲ့အကြောင်းရတော့ဒီဘက်မှာလည်းကျွန်တော်တို့ကကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကိုစောက်တာစောက်ဖို့ပြောထားပြီးသားဖြစ်တာကဆက်စပ်လာနိုင်တဲ့ဂျနီဗာမှာလည်းဒုက္ခသည်တွေအတွက် pledging conference ဆိုပြီးခေါ်လာတန်းရတဲ့ချိန်ကိုလမ်းကြအဲ့တော့ဒါအကြီးပေါ့နော်ဒုက္ခသည်စခန်းကြီးတည်ထားတဲ့ဒေါ်လာတန်း300ကျော်400တော့ပြေးကြတာရတာတဲ့အပေါ်မှာဒီလူတွေကိုကျွန်တော်တို့ပဲပြန်လွတ်မှာနှေးသွားမှာကြောက်ကျွန်တော်ခုမှကျွန်တော်တို့နဲ့ပြန်လည်ပြီးတော့စစ်စစ်ပြီးတော့ပြန်လွှဲပြောင်းပေးဖို့သူတို့မှာတခြားစဉ်းစားချက်တွေရှိနေလားဗောနော်ကျွန်တော်တို့ကဆိုရင်ကိုတော့ဒါမှမဟုတ်ကျွန်တော်တို့ကတော့ဆက်ပြီးတော့ညှိသွားမယ်ညှိပြီးတော့အမြန်ဆုံးလက်ခံဖို့ကျွန်တော်လုပ်သွားမှာ
ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်လည်လက်ခံလာတဲ့အခါရေလန်းကဆိုရင်ငခုရကုန်းလန်းကဆိုရင်တောင်ပြိုလက်ဝဲစတဲ့နေရာနှစ်နေရာသတ်မှတ်ပြီးလက်ခံသွားမှာဖြစ်ပါတယ်လက်ရှိဒုက္ခသည်အရေးအတွက်နဲ့ပတ်သက်လို့စရင်အတိအကျကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရဲချုပ်ကိုတောင်းထားပေမဲ့ခုထိမရသေးဘူးလို့ဆိုပါတယ်ပြန်လည်လက်ခံရေးမှာစရင်အပြည့်စုံရဖို့အရေးကြီးတယ်လို့လည်းဦးစော်ထေးကပြောပါတယ
်ပုံဘက်မှာရောက်နေတဲ့လူကအခုသတန်းလေးပါတော့ရှိတယ်เนาะမီဒီယာတွေမှာရေးတာဟိုကျွန်တော်တို့လက်တွေမှာလုံးဝမဖြစ်နိုင်မြန်မာနိုင်ငံကသွားတယ်ဆိုတဲ့လူစင်ကျွန်တော်တို့ပေးပါလို့ကျွန်တော်ကတောင်းတာခုထိတော့ကျွန်တော်ရတာမကြသေးဘူးမရသေးဘူးပေါ့เนาะအဲ့လူစင်ရပြီဆိုရင်ကျွန်တော်တို့စီစဲရတဲ့လုပ်ငန်းစရာပို့ဆင်းပြီ
ဒီလူတွေမြန်မာပြတ်မှလိထိုင်ခဲ့တာဟုတ်ပုံကျွန်တော်တို့လက်ဝကထောက်တာတွေဆွတ်တင်စေထောက်တာတွေရှိတယ်ဒါနဲ့ပြန်တိုက်ဆိုင်လိုက်ပုံမြန်ပဲပေါ့ပုံမြန်အောင်လို့ကျွန်တော်တို့ကတောင်းတာဥတည်မြာတယ
်အမေရိကန်နိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သံမကြီးမိုဟာမက်ဇီယာဦးတင်တဲ့ VOA မေးမြန်းခန်းမှာတော့သံမကြီးကဒုက္ခသည်တွေထားနေပြန်နိုင်ဖို့အတွက်အရေးတယူဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းသွားခဲ့ပါတယ်မြန်မာစစ်တပ်ရဲ့နေမျိုးရှင်းလင်းမှုတွေကြောင့်မွတ်စလင်တွေတိမ့်နဲ့ချီနေရက်ကိုစွန့်ခွာပြေးရတာဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့လည်းသူကစွပ်စွဲပြောဆိုခဲ့ပါသေးတယ်ရခိုင်ပြည်နယ်အာစာအကြမ်းဖက်အဖွဲ့ရဲ့တိုက်ခတ်မှုတွေနောက်ပိုင်းနေရစွန့်ခွာကဒုက္ခသည်စခန်းတွေမှာနေထိုင်ရသူတွေကိုအရင်နေခဲ့တဲ့နေရာတွေပြန်သွားဖို့အစိုးရကတိုက်တွန်းထားပြီးသူတို့တွေကိုပြန်လည်နေရာချထားဖို့မောင်နှောခရိုင်ဘက်မှာဆောင်ရွက်နေပါတယ်။ဒါပေမဲ့တဦးနဲ့တဦးကြားမှာယုံကြည်ချက်ပျက်စီးသွားတာကြောင့်အရင်လိုအစ္စလမ်ဘာသာဝင်တွေနဲ့နီးတဲ့ကျေးရွာတွေမှာနေဖို့ကိုစိုးရိမ်သူတွေရှိနေပြီးနေရပြန်ဖို့ညှင်းဆိုတာတွေရှိတယ်လို့လူမှုကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ဟိန္ဒူဘာသာဝင်ဦးနီမော်က VOA မြန်မာပိုင်းကိုပြောပါတယ်
အဲ့ဘယ်မှာလို့တဲ့ဘယ်မှာရှာမယ်ဆိုတော့အတိအကျမသိရသေးဘူးပယ်လီနီယာရှာတာကိုသူကစီလို့တဲ့ပန်ဒရီဘာရီရှာမယ်ဆိုရင်ကျွန်တော်တို့ဟိန္ဒူကောင်းဆောင်နေနေနဲ့ဆွေးနေပြီးတော့ဒီနေ့$3ဒီနေ့ကလာမလာပါညာဘောနော်အဲ့ဒါဒီကနေ့ဆွေးနေတင်ရေလို့ကျွန်တော်ပြတ်တာရှိပါတယ်အဲ့ဒါအတော့ကျွန်တော်ကလောလောဆယ်ခမရှာမယ်ဒီမှာရှာမယ်တော့မပြောဘူးကျွန်တော်ကလည်းဘယ်လိုကောင်းဆောင်တာလဲဆိုတော့ကျွန်တော်ချာအရင်ကလို့ကျွန်တော်တိုင်းကြောင်းတဲ့မှာရှာချတဲ့မှာမဝင်ကြည့်ဘူးဒီကိုကာလန်ဒါရဘာလို့ဆိုတော့မြို့အနိနာမှာပေါ့လေအဲ့လိုတော့ရှားတာမယ်ဆိုလို့ရှိရင်ကျွန်တော်တို့ကနေမယ်ဆိုပြီးတော့ဒီလိုပြောပြချရတာပါသူတို့တွေတော့ပတ်တယ်ပြောပြချရတာကျွန်တော်လည်းလိုမျိုးဒီပြထားတာရှိပ
ါလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံခြားမှာဘင်္ဂလားဒေ့ရှ်ဘက်ရောက်နေသူတွေကိုအများဆုံးပြန်ခေါ်ဖို့နဲ့ရခိုင်ဒေသမှာသူတို့ကိုအများဆုံးနေရာချထားဖို့အပါအဝင်အချက်၁၀ချက်ကိုသဘောတူညီထားခဲ့ပေမဲ့ဒုက္ခသည်တွေပြန်လက်ခံဖို့အသေးစိတ်တိကျတဲ့သဘောတူညီချက်ကိုတော့အခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်နဲ့မြန်မာအကြားမှာသဘောတူညီချက်မရသေးပါဘူးရှင်
။မမေခသတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်။တဆက်ထက်မှာပဲရခိုင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေကြောင့်ဆိုပြီးအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာတွေဆက်လက်ထွက်ပြေးနေကြောင်းကုလသမဂ္ဂကပြောပါရဲ။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေတကြော့ပြန်ပေါ်ပေါက်ခဲ့တာနလကြော်ကြာလာခဲ့ပေမဲ့လည်းဆက်လက်ထွက်ပြေးသူတွေရှိနေဆဲဖြစ်တဲ့အကြောင်းဒေသခံတွေနဲ့အာဏာပိုင်တချို့ကလည်းပြောဆိုနေကြတာပါဒီအကြောင်းပြည်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးပါလိမ့်မယ်ရှင
်ရခိုင်ပြည်နယ်မှာအာစာအစွန်းရောက်အဖွဲ့ကလုံညုံရေးကင်းစခန်း30လောက်ကိုတိုက်ခိုက်ခဲ့ပြီးနောက်မတီမငိမ့်အခြေအနေတွေတကြော့ပြန်ပေါ်ပေါက်ခဲ့တာနလကြော်ကြာလာတဲ့အထိရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆက်ပြီးထွက်ပြေးနေကြတာပါဒုက္ခသည်တွေဆက်လက်ထွက်ပြေးနေတဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရဖို့ကိုစတီဗင်ဒူဂျာရက်စ်ကလည်းမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် UN Office for the Coordination of Humanitarian Affairs tell us that the number of Rohingya refugees who have fled Myanmar and arrived in Bangladesh has reached 607,000
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ UNOCHA ရဲ့ပြောကြားချက်အရဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်အရေအတွက်ဟာ 638,000 ရှိသွားပြီဖြစ်ပါတယ်။ဒီဒုက္ခသည်ထက်ဝက်ကျော်ဟာမူလကရောက်နေကြတဲ့ဒုက္ခသည်တွေယာယီတဲထိုးပြီးတော့နေထိုင်ကြတဲ့ကုတုပလောင်တိုးချက်ဒေတာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကသတ်မှတ်ပေးတဲ့မလက်မကန်ဒေတာတွေမှာနေထိုင်နေကြပါတယ်
။မြန်မာအာဏာပိုင်တွေကတော့စားနပ်ရိက္ခာနဲ့လုံခြုံရေးအတွက်တာဝန်ယူမှာဖြစ်ကြောင်းနဲ့နေရရင်ကိုမစွန့်ကြဖို့တိုက်တွန်းထားကြောင်းလည်းပြောဆိုထားတာပါ။ဒါပေမဲ့လည်းကန့်သတ်မှုတွေအခြေခံလိုအပ်ချက်တွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ပြေးနေရတာဖြစ်ကြောင်းမောင်းနှောမြို့နယ်မြို့တကြီးကျွာကမွတ်စလင်ဒေသခံတူဖြစ်တဲ့ကိုလှထွန်းကပြောပါရယ
်ဆက်ထွက်နေရုံပဲဆိုတာကျွန်တော်တို့ဘူတီတော်ကမရတယ်ဘူတီတော်ကဒီဖက်လာပြီးတော့ဟိုဘင်္ဂလားသွားဖို့သူတို့အဲ့လိုသွားလည်းမသွားနိုင်ဘူးဒီဖက်မှာကန့်ချင်မှတောင်းတင်နေတယ်ပြီးတော့မောင်းနှောလည်းနေနေတွေ့နေတာရှိတယ်ကျွန်တော် AC နေကင်းမမရတာ AC နေကင်းရရင်ဒီသူမကိုအင်ကိုဆုံးသွားပြီးတော့တွေ့ပြရှင်မှာမဟုတ်ဘူးကျွန်တော်ကအခုပြဿနာပြတွားတာအခုနလာကျော်ပြီဒါမဲ့သူတို့ကအခုတိအတော်လာလဲကန်ဆက်တာတယ်ပြီးတော့လူတွေကစားရေးတော့ရင်မှလည်းတော်တော်လေးကဆက်ဆက်ကျွနေရရှိတယ်ဆိုတော့လူတွေတွေ့ပြနေတဲ့ဟာမှာစားရေးတော့ရင်အခက်ခဲနဲ့တွေ့ပြနေရလေးရှိတယ်ပြီးတော့နောက်တစ်ခုကဒီ NVC ကိစ္စနဲ့တွေ့ပြနေရရှိတယ်အခု
မောင်နှုံမြို့နယ်ကြီးကန်းပြည်မှာရှိတဲ့အမှတ်၁နေကြားစောက်တပ်ရဲမှူးကြီးဝင်းသိန်းကတော့နေရစွန့်ခွာထွက်ပြေးနေသူတွေရှိနေစေဖြစ်ပေမဲ့နေရရင်းမှာဆက်လက်နေထိုင်သူတွေလည်းအများအပြားရှိနေစေဖြစ်ကြောင်းပြောဆိုခဲ့ပါတယ်။
တို့သွားရွေးသွားတယ်နော်မသွားဘဲနဲ့မသွားဘဲနဲ့နေရတယ်ရှိ ဥပမာပဲဗျတစ်ထောင်ရှိတယ်900ထပ်သွားတယ်900ကျန်တယ်ဒီအဲ့လိုမျိုးပေါ်လို့ချီလို့ရှိကြတယ်မတော်မှလည်းလက်ရှိဒီမျိုးတဲမှာပဲဟိုဟာလည်းဒီဒီဆလန်နေလေစီဇန်ကြီးဖွင့်လာရင်တော့တွေ့ရတယ်အဲတော့ကျတော့တော့နေလူရှိနေတော့မဲပေါ့ကျွန်တော်ပြီးတော့လောနေတော့ပြန်လဲလက်ခံမယ်လို့ပြောတယ်လက်ခံပြီးဘလောက်ဆိုတော့ကျွန်တော်တို့လောတယ်မရှိသေးဘူးဗ
ျမြန်မာအစိုးရကတော့ထွက်ပြေးသွားသူတွေကိုပြန်လဲစီစစ်လက်ခံဖို့ဘင်္ဂလားဒေ့ရှ်တောင်ဝန်ရှိသူတွေနဲ့ဆွေးနွေးဆက်ဖြစ်ပြီးပြီးခဲ့တဲ့သတင်းပတ်တည်းဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့မြန်မာတာဝန်ရှိသူတွေကြားနားလည်မှုစာကြွန်လွှာနှစ်ရက်နဲ့အချက်ဆက်ချက်ကိုလက်မှတ်ရေးထိုးသဘောတူညီခဲ့ကြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံကကုလရာယီဌာနကိုယ်စားလှယ်တာဝန်ပေးအပ်မှုအကြောင်းပဲတလဲကြည့်ကြရအောင်ပါ။မြန်မာနိုင်ငံကကုလသမဂ္ဂလုပ်ငန်းတွေကိုဦးဆောင်သွားမဲ့ယာယီဌာနကိုယ်စားလှယ်အဖြစ်နော်ဝေးနိုင်ငံသားခနုအော့စပေးကိုကုလသမဂ္ဂကတာဝန်ပေးလိုက်ပါတယ်။နိုဝင်ဘာလ၁ရက်နေ့ကစတင်တာဝန်ယူမဲ့ကုလသမဂ္ဂအကြီးအကဲအနေနဲ့မြန်မာနိုင်ငံမှာဘလို့စိန်ခေါ်မှုတွေရှိနိုင်ပါတယ်ဆိုတဲ့အကြောင်းကိုမဆုမြတ်မွန်ကတင်ပြထားပါတယ်ရှင်။
ခွင့်ပြုတိုးတက်ရေးလူအခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စတွေမှာကြေကြေပြတ်ပြတ်အတွေ့အကြုံရှိတဲ့နော်ဝေးနိုင်ငံသားခနုအော့စပေးဟာကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာယာယီညှိနှိုင်းရေးမှူးတာဝန်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့ယာယီဌာနကိုယ်စားလှယ်တာဝန်တွေကိုနိုဝင်ဘာလ၁ရက်နေ့ကနေစတင်တာဝန်ထမ်းဆောင်မှာဖြစ်ပါတယ်။ဒီတာဝန်တွေကိုနောက်ထပ်ထုတ်ပြန်ချက်မတိုင်ခင်အထိမစ္စတာအော့စပေးထမ်းဆောင်သွားမှာဖြစ်တယ်လို့ကုလသမဂ္ဂရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။သူဟာမြန်မာနိုင်ငံမတိုင်ခင်တီမော်လက်စတေးနိုင်ငံမှာ2013ခုနှစ်ထဲကကုလသမဂ္ဂရဲ့ဌာနညှိနှိုင်းရေးမှူးတာဝန်ကိုယူခဲ့ပါတယ်။ဖီဂျီနိုင်ငံအပါအဝင် Pacific သဘောက်တရားနဲ့ထိဆက်နေတဲ့နိုင်ငံ၉ခုမှလည်းဌာနညှိနှိုင်းရေးမှူးတာဝန်တွေကိုထမ်းဆောင်ခဲ့ပူးပါတယ်။နိုင်ငံပေါင်း18နိုင်ငံကဖွံ့ဖြိုးတိုးတက်ရေးလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စတွေမှာကြေကြေပြတ်ပြတ်အတွေ့အကြုံရှိသူဖြစ်တယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ပြည်ထနာအပါအဝင်ခက်ခဲတဲ့ပြည်ထနာတွေရှိနေတဲ့မြန်မာနိုင်ငံမှာကုလသမဂ္ဂကိုယ်စားလှယ်အနေနဲ့ဘယ်လိုစင်ခေါ်မှုတွေကိုရင်ဆိုင်နိုင်ရပါသလဲ။ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့တရုတ်နိုင်ငံဌာနကိုယ်စားလှယ်တာဝန်အပါအဝင်ကုလသမဂ္ဂမှာနှစ်ပေါင်း20ကျော်တာဝန်ထမ်းခဲ့ပူတဲ့ဒေါက်တာဒေါ်ရည်ရင်ွယ်ကိုမေးကြည့်ပါရစေ
။စင်ခေါ်မှုတွေအနေနဲ့တော့ဟိုကျမလည်း UN မှာလုပ်ဖူးတော့လေဒီအတွင်းစင်ခေါ်မှုနဲ့အပြင်စင်ခေါ်မှုဆိုတာရှိလိမ့်မယ်။အတွင်းစင်ခေါ်မှုဆိုတာဒီ UN ထဲမှာလည်းအဖွဲ့တွေအများကြီးရှိတယ်။အဲ့ဒီအဖွဲ့တွေကလည်းတဦးနဲ့တဦးတစ်ဖွဲ့နဲ့တစ်ဖွဲ့သူရဲ့အဖွဲ့ရဲ့မူနဲ့အဖွဲ့ကိုဒီမြန်မာနိုင်ငံမှာဥဆောင်တဲ့လူပေါ်မူတည်ပြီးအဖွဲ့တွေကကွဲသွားတယ်ဆိုတော့အဲ့ဒီအဖွဲ့တွေကိုသူကစီးလုံးအောင်လုပ်ရမယ်တဇံနဲ့ထွက်အောင်ဟိုသူလုပ်ဖို့တာဝန်ရှိတယ်အပြင်စင်ခေါ်မှုကဒီလိုလေမြန်မာပြည်သူလူထုကအခုချိန်မှာ UN ကိုအမြင်မကြည့်ဘူးပေါ့ဆီမားကပါဝင်ဖြစ်ပါတယ်အဲ့ဒီထဲမှာဘာဖြစ်လို့လဲဆိုတော့ UN ကတရားမျှတမှုမရှိဘူးလို့ထင်ရတဲ့လူတွေအများကြီးပေါ့နော်အဲ့တော့ဌာနကိုယ်စားလှယ်အနေနဲ့ပြည်သူလူထုကိုသူဘလို့ UN ကဘလို့ကမ္ဘာကုလသမဂ္ဂကဘလို့ဆိုတာသူ့အနေနဲ့ဒီပြန်ပြီးနာမည်တောက်ပြောင်အောင်လုပ်ရလိမ့်မယ်ဆိုသူ့ကိုပြောလိုက်ပါလိမ့်မယ်သူ့ရဲ့ဒီဟိုဌာနချုပ်ကနေလေဆိုအဲ့ဒီစင်ခေါ်မှုတော့ရှိတာပေါ့နော်အဲ့ဒီစင်ခေါ်မှုကဘာနဲ့ဆက်နွယ်နေလဲဆိုတော့ဒီဆီယမတို့ရခိုင်ပြည်နယ်ကိစ္စနဲ့ဆက်နွယ်နေတယ်လေ
အဲ့ဒီရခိုင်ကိစ္စနဲ့ပတ်သက်လို့တစ်ဆက်တည်းမေးချင်တာပေါ့လေဒီရခိုင်ပြည်နယ်မြောက်ပိုင်းကိစ္စနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂအနေနဲ့ကမြန်မာအစိုးရနဲ့ရှေ့လျှောက်ပြီးတော့မှညှိနှိုင်းသွားရမယ့်ကိစ္စတွေအများကြီးရှိနေပါတယ်အဲ့တော့အဲ့ဒီကိစ္စတွေအဆင်ပြေနိုင်ဖို့ပေါ့နော်အထူးသဖြင့်လူသားချင်းစာနာတဲ့အကူအညီပေးတဲ့ကိစ္စတွေမှာဒီအဆင်ပြေနိုင်ဖို့အတွက်အခုအသစ်လာမဲ့ဒီဌာနကိုယ်စားလှယ်အနေနဲ့ပေါ့နော်ဘလို့အလျှော့အတင်းတွေလုပ်လို့ရနိုင်မယ်လို့ရောသုံးသပ်လို့ရပါလဲရှင့်
အချို့တင်းလုပ်တယ်ဆိုတာချက်လေသူ့အနေနဲ့ဒီရခိုင်ဘက်ကောဘင်္ဂါလီဘက်ကောမြင့်မြတ်တက်တာစဉ်းစားယူရမယ်နော်တင်းအချက်ပေါ့နှစ်ချက်ကရှင်းရှင်းပြောရင်မြန်မာအစိုးရအနေနဲ့ဆရာမခဏခဏပြောဦးရဲ့မြန်မာအစိုးရအနေနဲ့သူ့ဘောအချိန်ကြီးထုတ်ပြန်ခွင့်ရှိတယ်ဒါတို့အစိုးရတော့မလုပ်သေးဘူးပေါ့လေဒါပေမဲ့ထုတ်ပြန်ခွင့်ရှိတယ်မြန်မာပြည်မှာသူက UN ရဲ့ဌာနကိုယ်စားလှယ်မြန်မာပြည်ဒီ UN ရဲ့တိုင်းဟောပေါ့ UN မှာပါဝင်တဲ့တိုင်းပြည်တစ်ပြည်နိုင်ငံတစ်နိုင်ငံအနေနဲ့ရှိတဲ့အတွက်ကြောင့်ဆီမတို့နိုင်ငံရဲ့ဟိုအချုပ်ချာအာဏာကိုလည်းသူမဖြိဖို့စူးစမ်းရမယ်လေ
မစ္စတာကနုတ်အော့စပေးမတိုင်ခင်ဒ ဒီတာဝန်တွေကို2014ခုနှစ်ထဲကထမ်းဆောင်ခဲ့တဲ့ Renata Lock the Salian ကတော့ကုလသမဂ္ဂဌာနချုပ်မှာတာဝန်ပြောင်းရွှေ့ထမ်းဆောင်မှာဖြစ်ပါတယ် Miss Lock the Salian လက်ထက်ကရိုဟင်ဂျာမွတ်စလင်တွေလူခွေချိုးဖောက်ခံရတဲ့ဆိုတဲ့ကိစ္စအပေါ်အရေးယူဆောင်ရွက်ဖို့အားနည်းခဲ့တယ်လို့ကုလသမဂ္ဂကိုတိုင်တန်းမှုတွေရှိခဲ့ပါတယ်ကုလသမဂ္ဂတွင်မှုချုပ်ကတော့ Miss Lock the Salian အပေါ်ယုံကြည်ချက်အပြည့်ရှိတယ်လို့တုံ့ပြန်ခဲ့တယ်လို့မြန်မာနိုင်ငံကကုလသမဂ္ဂလုပ်ငန်းတွေအတွက်သူ့ရဲ့အရေးပါတဲ့ဆောင်ရွက်မှုတွေအပေါ်ကျေးဇူးတင်ကြောင်းကြေညာချက်ထဲမှာပြောကြားထားပါတယ်ရှင
်မဆုမြတ်မွန်တင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့မြန်မာနိုင်ငံတနိုင်ငံလုံးတွေငြိမ်းချမ်းရေးလုပ်ငန်းစဉ်နောက်ဆုံးအခြေအနေကိုနားဆင်ကြရပါမယ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးရဲကော်မတီ UPDJC ရဲ့နှစ်ရက်ကြာအစည်းအဝေးဒီကနေ့ပြီးဆုံးသွားပြီးဆွေးနွေးချက်အများစုနဲ့ပတ်သက်လို့ပြီးပြတဲ့ဆုံးဖြတ်ချက်မချနိုင်သေးတာကြောင့်ပြန်လဲတုံးသက်ရေးဆိုင်ရာအလုပ်အဖွဲ့မျိုးဖွဲ့စည်းပြီးရှစ်လထဲမှာထပ်မံဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့နေပြည်တော်အမျိုးသားပြန်လဲတင်ပြရေးနဲ့ငြိမ်းချမ်းရေးဘူဌာနမှာနှစ်ရက်ကြာကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးဟာဒီကနေ့ညနေ3နာရီခွဲလောက်မှာပြီးဆုံးခဲ့ပါတယ်။နောက်ဆုံးနေ့ဆွေးနွေးပွဲမှာကြံရှိနေတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုပြန်လည်သုံးသပ်ပြင်ဆင်ဖို့ရရှိထားတဲ့သဘောတူညီချက်တွေကိုအကောင့်ထဲပေါ်ရမှာစနစ်တကျနဲ့ထိထိရောက်ရောက်ဖြစ်စေဖို့ Standard Operating Procedure SOP လုပ်ထုံးလုပ်နည်းတွေကိုလက်တွေ့နဲ့ကန့်ညီအောင်ရေးဆွဲဖို့စတဲ့အချက်တွေဆွေးနွေးခဲ့ပါတယ်ဒီကနေ့ဆွေးနွေးတာတွေအတော်များများကတော့မပြီးပြတ်သေးတာကြောင့်နောက်လာမှာထပ်မံဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြောင်း UPDJC ကနိုင်ငံရေးအစုအဖွဲ့အတွင်းရေးမှူးစိုင်းကျော်ညွန့်ကအခုလိုပြောပါတယ
်နိုဝင်ဘာအကြမ်းင်းတရားပတ်တော့မှာဒီ framework ပေါ့လေမူပေါင်းတွေကို review လုပ်မယ်ပေါ့မူပေါင်းတွေလုပ်ငန်းလမ်းညွှန်ပြပါတယ်ပေါ့ဗျာအဲ့ဒါတွေ review လုပ်မယ်ဒီ review လုပ်ဖို့အတွက် review အလုပ်ဖွဲ့ပေါ့ဗျာဟိုအစုအဖွဲ့တစ်ခုမှအရှင်းရောက်စီပါတဲ့အလုပ်ဖွဲ့လိုမျိုးဖွဲ့ဖို့ရှိပါတယ်ဖွဲ့ပြီးတော့ဟိုမှာတတိယပတ်မှာ review လုပ်မယ်ပေါ့မူပေါင်းရယ် POR ရယ
်အင်ကာနေဆွေးနွေးပွဲအတွင်းမှာရခိုင်နဲ့ရှမ်းမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးအတွက်ညှိနှိုင်းခဲ့ရမှာရှမ်းမှာတော့ကျင်းပမဲ့နေရာရွေးချယ်သတ်မှတ်ရေးနဲ့ရခိုင်မှာတော့လက်ရှိဖြစ်ပွားနေတဲ့ပြည်ပခတွေကြောင့်ပြီးပြတ်တဲ့ဆုံးဖြတ်ချက်မချနိုင်ကြောင်းလည်းပြောပါတယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပတာနဲ့ပတ်သက်ပြီးတိုင်းဒေသလက်နက်ကိုင်အဖွဲ့ရဲ့ကိုယ်စားလှယ်ဒေါက်တာစလိုက်လျံပုံးစခေါင်းကအခမ်းအနားအပိတ်အမှားစကားပြောကြရမှာအခုလိုထည့်သွင်းပြောကြပါတယ
်လုံချုံရေးကိုကြောင်းပြပြီးတော့ငင်းချိုင်းရေးကိုဒုတိယဆင့်မှာမထားဘဲနဲ့ငင်းချိုင်းရေးကိုပထမမှာထားပြီးတော့ငင်းချိုင်းရေးလှုပ်ဆောင်ဖို့အတွက်လူအပ်နေတဲ့လုံချုံရေးကိစ္စကိုဝိုင်းပြီးတော့စဉ်းစားပေးဖို့ကျွန်တော်အနေနဲ့မေတ္တာရပ်ခံချင်ပါတယ်ဒါတစုတပွေတည်းလှုပ်လို့ရတဲ့ကိစ္စမဟုတ်ဘူးကျွန်တော်တို့အားလုံးပေါင်းပြီးတော့မှလှုပ်ရတဲ့ကိစ္စဖြစ်ပါတယ်အဲ့ဒီတွေ့ကြောင်ကျွန်တော်တို့အမျိုးသားရှင်းနိုင်ငံရွှေနေပွဲကျင်းပတဲ့နေရာမှာလေးပဲလုံချုံကြီးကြောင့်ဆိုတဲ့ပေါင်ခန့်တမှုတွေမဟုတ်ပဲနဲ့ကျွန်တော်တို့ငင်းချိုင်းအတွက်လူအပ်ချက်အရကျွန်တော်တို့တင့်တော်တဲ့နေရာမှာကျွန်တော်တို့လုံနိုင်ဖို့ဆိုတဲ့အမျိုးစဉ်းစားပေးဖို့ကိုလည်းကျွန်တော်မေတ္တာရပ်ခံချင်ပါတယ်
ရခိုင်ပြည်နယ်အရေးကြောင့်နိုင်ငံတကာဖိအားတွေတိုးမြင့်လာချိန်မှာရခိုင်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုစစ်တွေမျိုးမှာကျင်းပနိုင်မယ်ဆိုရင်ပြည်တွင်းအင်အားစုရဲ့ညီညွတ်မှုကိုပြတ်တရာရောက်ကြောင်းလဲဒေါက်တာစလိုင်းလျံပုံးစခေါင်းကထည့်သွင်းပြောကြားပါတယ်ဒီကနေ့ဆွေးနွေးပွဲမှာ UPDJC ရုံးဖွင့်လေရေးအတွက်ရန်ပုံငွေလက်ခံရေးကိစ္စ27ရာစုပင်လုံဒုတိယအစည်းအဝေးဆုံးဖြတ်ချက်38ချက်ကိုလွှတ်တော်မှာတင်သွင်းအတည်ပြုချက်ရယူရေးကိစ္စတွေမှာလဲဆုံးဖြတ်ချက်မချမှတ်နိုင်ခဲ့ပါဘူးတနင်္လာနေ့ကကျင်းပခဲ့တဲ့ပထမနေ့အစည်းအဝေးတုန်းကတော့27ရာစုပင်လုံတတိယအစည်းအဝေးမှာဆွေးနွေးမဲ့ခေါင်းစဉ်တွေကိုချမှတ်နိုင်ခဲ့ပါတယ်။အစိုးရဘက်ကတော့လာမယ့်ဒီဇင်ဘာလမှာ27ရာစုပင်လုံတတိယအစည်းအဝေးကိုကျင်းပဖို့ရည်ရွယ်ထားကြောင်းထုတ်ပြန်ထားပါတယ်။လက်ရှိအခြေအနေမှာတော့နှစ်လတာကာလအတွင်းဆောင်ရွက်ရမယ့်လုပ်ငန်းတွေကျန်ရှိနေတာကြောင့်တတိယအစည်းအဝေးကိုဒီနှစ်အတွင်းကျင်းပဖို့ခက်ခဲနိုင်ကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။
ကိုမိုးစောတင်ပြခဲ့တာပါရှင် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ချန်ပေးစာတွေပို့ဖို့လိုတဲ့သောရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်ကာနေညအစီအစဉ်ကိုည9:00ကနေ10:00အထိဆက်လက်ထုတ်လွှင့်ပေးနေပါဗျာ။အခုမြန်မာစံတော်ချိန်ည9:00ခွဲအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ကြရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင်။
ထောက်ဆက်ကြောင့်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ပွဲတွေအတွင်းဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးမှုတွေနဲ့ရုရှားအစိုးရကြားပူးပေါင်းကြံစည်တာတွေရှိနိုင်ခြင်းအပေါ်မှာအထူးစုံစမ်းစစ်ဆေးနေတဲ့အဖွဲ့ကအရင်သမ္မတထရန့်ရဲ့မဲဆွယ်စည်းရုံးမှု2ဦးဖြစ်ခဲ့တဲ့ပေါ်မန်နက်ဖော့နဲ့ရစ်ဂိတ်စ်တို့ကိုဆွဲချက်တင်လိုက်တာကြောင့်တင်းလာနေကအမေရိကန်နိုင်ငံရေးမှာဟောဟောတောင်းလင်းဖြစ်တော့ပါလေထရန့်ရဲ့မဲဆွယ်စည်းရုံးမှုမှာကူညီခဲ့သူဂျော့ချ်ပါပါဒေါပလစ်ကလည်းရုရှားနဲ့ဆက်နွယ်မှုတွေနဲ့ပတ်သက်ပြီး FBI စုံစမ်းရေးဘူရိုကိုလိမ်ညာခဲ့တာကြောင့်အပြစ်ရှိတယ်ဆိုပြီးအထူးစုံစမ်းစစ်ဆေးမှု Robert Mueller ကပြောဆိုထားပါတယ်။ ဒေါ်လန်ထရန့်ရဲ့မဲဆွယ် CEO ရေးဆိုင်ရာအကြီးအကဲတာဝန်ယူခဲ့တဲ့ Paul Manafort က FBI ပြည်ထောင်စုအထူးစုံစမ်းရေးဘူရိုမှာတင်းလာနေကလာဖမ်းခံခဲ့တယ်ဆိုတဲ့သတင်းတွေထွက်လာပြီးနောက်ပိုင်းပြည်ထောင်စုတရားရုံးမှာအပြစ်မရှိတဲ့အကြောင်းထွက်ဆိုသွားခဲ့ပါတယ်။ဆွဲချက်တင်ခံရသူနောက်ထပ်ဖြစ်တဲ့သူနဲ့အတူယင်ကမဲဆွယ် CEO ရေးမှုအဖြစ်အတူလောက်ကင်ခဲ့သူ Rick Gates ကလည်းအပြစ်ရှိတဲ့အကြောင်းထွက်ဆိုပါတယ်။နှစ်ယောက်စလုံးဟာပူးပေါင်းကြံစီမှုလိင်ညာထွက်ဆိုမှုတွေနဲ့ယူကရိန်းအတွက်မဲဆွယ်စည်းရုံးမှုတွေအတွင်းငွေကြေးခေါ်ဝါချမှုတွေမှာပါဝင်ပတ်သက်ခဲ့တဲ့ဆိုပြီးတရားစွဲဆိုခံထားရတာပါ။အရင်ကသမ္မတထရန့်ရဲ့မဲဆွယ်စည်းရုံးမှုတွေမှာလက်ထောက်တူအဖြစ်ဆောင်ရွက်ခဲ့သူ George Papadopoulos ကလည်း Hillary Clinton ကိုထိခိုက်စေတဲ့သတင်းချက်လက်တွေရယူရေးရုရှားနဲ့ဆက်နွယ်မှုတွေနဲ့ပတ်သက်ပြီး FBI ကိုလိန်ညာခဲ့တာကြောင့်အပြစ်ရှိတယ်ဆိုပြီးအထူးစုံစမ်းစစ်ဆေးမှု Robert Mueller ကပြောဆိုထားပါတယ်။အိမ်ပြီးတော့ပြောရေးဆိုခွင့်ရှိသူ Sarah Huckabee Sanders ကတော့ Papadopoulos ကမဲဆွယ်စည်းရုံးမှုတွေမှာအဓိကပါဝင်ခဲ့သူမဟုတ်ဘူးဆိုပြီးအခုလိုပြောပါတယ
်။ It was extremely limited. It was a volunteer position.
စေတနာဝင်တဲ့အစီအမဲရှိပါတယ်။နောက်ပြီးမဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်လို့တက်တက်ကြွကြွဘာမှမလုပ်ခဲ့သလောက်ပါပဲ
။သဗရထရန့်ကတော့ရုရှားနဲ့ပူးပေါင်းကြံစည်တာဘာမှမရှိတဲ့အကြောင်း Twitter လူမှုကွန်ရက်ကရေးပါတယ်။မန်နဖော့တ်ရဲ့ရှင်းနေ Kevin Darwin ကလည်းတရားရုံးအပြင်ဘက်မှာသတင်းတောက်တွေကိုအခုလိုပြောပါတယ
်။ Mr. Manafort ဟာ Trump အတွက်မဲဆွယ်ပွဲတွေအတွင်းရုရှားအစိုးရနဲ့ပြိုဝက်ပူးပေါင်းခဲ့တယ်ဆိုတဲ့အထောက်အထားဘာမှမရှိပါဘူး။
မနက်ဖော်ပြီးခဲ့တဲ့နေ့ Republican ညီလာခံမှာ Trump ရဲ့မဲဆွယ် CEO ဆန်ရကြီးခဲ့ဖြစ်တာဝန်ယူခဲ့သူပါ Donald Trump ဆိုတဲ့သူကိုကိုယ်စလဲလောင်းတယောက်ဆိုတာတဲ့ဘလို့လူစားလဲဆိုတာနားလည်စေချင်တယ်လို့သူကပြောဆိုခဲ့တာပါပြီးခဲ့တဲ့နေ့ဩဂုတ်လမှာပဲသူ့ကိုတာဝန်ကဖယ်ရှားခံခဲ့ရပါတယ်တနင်္လာနေ့ကဆွဲချက်တင်တာဒီဟာ Trump မဲဆွယ် CEO မှုတွေနဲ့ရုရှားကြားဆက်နွယ်မှုတွေအပေါ်မှာအထူးစုံစမ်းစစ်ဆေးမှုဖြစ် Robert Mueller တာဝန်ယူခဲ့ပြီးနောက်ပိုင်းပထမဆုံးရာဇဝတ်ကြောင်းအရာရေးယူဖို့အဓိကခြေလှမ်းတစ်ခုလှမ်းလာတာဖြစ်ပါတယ် FBI ကိုလိန်ညာခဲ့တဲ့ Papadopoulos အပြစ်ရှိတယ်လို့ပြောဆိုတာကလည်းအလဲအပြောင်းတစ်ခုဖြစ်တဲ့အကြောင်းတရားရေးဆိုင်ရာကြွမ်းကျင်သူတူဖြစ်တဲ့ Cradle Burn Sustering က VOA ကိုပြောပါတယ်
There is a trail that goes back to the Trump campaign. We don't know if
Trump ရဲ့မဲဆွယ်စည်းရုံးမှုတွေကိုပြန်ပြီးတော့တရားစွဲမယ်ဒီမဲဆွယ်မှုတွေကရာဇဝတ်မှုနဲ့ဆက်နွယ်လားမဆက်နွယ်ဘူးလားဆိုတာကျမတို့မသိပါဘူးဒါပေမဲ့ရုရှားနဲ့ပတ်သက်လို့တရားဝင်ဆပြီးတော့အရေးယူတာကတော့စတွေ့နေရပါပြီ
။ Robert Mueller ရဲ့စုံစမ်းစစ်ဆေးရေးကစပြီးဆွဲချက်တင်တာတွေဝင်လာတဲ့အတွက် Trump ဆိုရအင်ပြူတော်အတွက်နိုင်ငံရေးအကြီးအကျယ်နောက်ဆက်ဖြစ်စေလိမ့်မယ်လို့လည်းသူကပြောဆိုပါတယ်။
No mistake about it. This is a huge distraction.
တေချာရာကတော့ဒီကိစ္စဘယ်ကိုဥတည်ဆက်သွားမလဲတော့မသိဘူး။အကြီးအကျယ်နောက်ဆက်ဖြစ်စေမှာတော့တေချာတယ်။အောက်တိုဘာလ5ရက်နေ့မှာ Papadopoulos မှာအပြစ်ရှိတယ်ဆိုတဲ့ရှောက်လက်ချက်ကနောက်ဆုံးတွေ့ရမယ့်အချက်လား။သမမဟုတ်ပြဿနာကြီးတစ်ခုလုံးရဲ့အစပြိုးလာတဲ့အချက်လားကျမတို့မသိသေးပါဘူ
း FBI ဒါရိုက်တာ James Comey ကိုယာတူကဖယ်ရှားဖို့သမ္မတ Trump ဆုံးဖြတ်ပြီးတဲ့အချိန်မှာပဲ Robert Mueller ကရုရှားရေးရွေးကောက်ပွဲမှာဝင်ရောက်ဆွေးဖက်မှုတွေကိုစုံစမ်းဖို့အထူးစုံစမ်းစစ်ဆေးရေးမှုအဖြစ်တာဝန်စယူခဲ့တာဖြစ်ကြောင်းပါခင်ဗျာ
အ အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့သောရရှင်တွေစောင့်မျှော်နေတဲ့တရားရင်လိုင်းဆွေးနွေးခန်းအစီအစဉ်ကိုစတင်ပါတော့မယ်စီစဉ်တင်ဆက်သူကိုတာညုံဦးနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားရင်လိုင်းစီစဉ်ကနေပြီးကြိုးဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်ရှိရွေးချယ်ခံ NLD အစုအဝေးနဲ့စစ်တပ်ရဲ့ဆက်ဆံရေးကိစ္စပါဆီယနာရှင်တွေရဲ့တိုက်ခိုက်ဖြစ်တဲ့နှစ်အတော်ကြောင်နေခဲ့ရပြီးတော့မှအာဏာရလာတဲ့ NLD အစိုးရရဲ့လက်ထက်မှာစစ်တပ်ဟာစင်ပြိုင်သဘောမျိုးရှိပြီးတော့လက်ရှိမှာရွေးချယ်ခံစုအားနဲ့စစ်ဘက်ခေါင်းဆောင်မှုနှမျိုးတွဲပြီးတော့အုပ်ချုပ်တဲ့စနစ်ဖြစ်နေတယ်ဆိုပြီးတော့သုံးသပ်ဝေဖန်မှုတွေကရှိနေတာပါ။ဒါကြောင့်မလို့ဒီဒက်လီလိုက်စီစဉ်မှာတော့စစ်ဘက်ရပ်ဖက်ဆက်ဆံရေးနဲ့အခုလိုရှိနေတဲ့နိုင်ငံရေးစနစ်ကြောင့်မလို့ဒီမိုကရေစီအကူပြောင်းအတွက်အားသာချက်အားနည်းချက်တွေကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်3ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမလူကတော့မြန်မာနိုင်ငံရေးအကြီးခတ်သူလူဖြစ်တဲ့ဒေါက်တာခင်ဇော်ဝင်းဖြစ်ပါတယ်။နိုင်ငံရေးကျင်းသားဟောင်းလည်းဖြစ်ပါတယ်။နောက်တူကတော့ဒီရှင့်နေကြီးဦးသိန်းတန်းဦးပါရှင့်နေဦးသိန်းတန်းဦးကလည်းနိုင်ငံရေးကျင်းသားဟောင်းမှာနောက်တူကတော့ NHK ကသတင်းဌာနကဒီသတင်းမီဒီယာသမားဖြစ်ပါတယ်ကိုတီဟာသွေးဖြစ်ပါတယ်သုံးစလုံးလီလိုက်ပေါ်ကိုရောက်နေပါပြီခင်ဗျကျွန်တော်အရင်ဆုံးဒေါက်တာခင်ဇော်ဝင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာခင်ဇော်ဝင်းကြားပါလားခင်ဗျဟုတ
်ကဲ့ကြားပါတ
ယ်ဟုတ်ကဲ့ကျွန်တော်ခုနကပြောသလိုပါဒီလက်ရှိ NLD အစိုးရလက်ထက်မှာစစ်ဖက်အရက်ဖက်ဆက်ဆံရေးမှာအုပ်ချုပ်မှုပုံစံနှမျိုးဖြစ်နေရဆိုပြီးတော့ပြောမှဆိုရင်တော့ကိုဖီအန်နန်က report ထဲမှာလည်းပါပါတယ်တခြားသုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျအဲ့တော့ဒီအခြေအနေကတကယ်ပဲလားဒေါက်တာခင်ဇော်ဝင်းရဲ့အမြင်သိချင်ပါတယ်
ဟုတ်ကဲ့ကျွန်တော်ဒီဆောင်ကျွန်တော်ကိုယ်ရဲ့ကျွန်တော်ပြောခဲ့တာရှိပါတယ်။ကျွန်တော်ဒီမှာဆိုရင်အင်္ဂလိပ်လိုမျိုးဆိုရင် dual state ပေါ့ဗျာနော်။နိုင်ငံတော်နှစ်ခုလည်းအပြည့်အစုံကိုဖြစ်နေတာပေါ့ဗျာ။ဟုတ်လားအမှန်ကိုမှတ်ပါလေ။အဲ့တိုင်းကိုဖြစ်နေတာပါဟုတ်ပါတယ်
။ဟုတ်ကဲ့အဲ့ဒါကပြောရမယ်ဆိုရင်ဖွဲ့စည်းပုံကြောင့်ဖြစ်နေတာလားတခြားအခြေအနေတွေကြောင့်လားခင်ဗျ။ဘာလို့ဆိုဦးသိန်းစိန်လက်ထက်မှာလည်းဒီဖွဲ့စည်းပုံနဲ့ပဲနေခဲ့တာ哦
။ဟုတ်ကဲ့ဟုတ်ဟုတ်ဟုတ်။အခုဟိုကမ္ဘာပုဂ္ဂိုလ်ဖြစ်ရှာပေါ့ဗျာ။ဒီသင်ကရက်ဆက်ဆိုးအောင်မယ်ဒီဘာလဲဟိုဆက်ကလာတာဟုတ်နော်စိတ်ပြမထူးကြသေးဘူးပေါ့အခုခေတ်ချတဲ့ခါကျတော့ရက်ဆက်ဆိုးရလဲနော်တပ်ပဲဆိုးရလဲနှစ်ခုอ่ะဆော်လေးကိုဆင်းရှင်းစားပေါ်လို့နေပါလေခင်ဗျာ
ဟုတ်ကဲ့အခုရခိုင်ကိစ္စပါဝင်ပေါ့နောက်ပိုင်းအခြေအနေတွေမှာဒါတွေကပို့ပြီးတော့တင်းမာလာကြီးရှိလားစစ်ဆက်လို့ရပါမလားဒေါက်တာခင်ဇော်ဝင်းအမြင်သိချင်ပါတယ
်ကျွန်တော်လည်းပို့နေလေနော်ကျွန်တော်လည်းပြောမှာချင်တော့ပို့ပြီးတော့တင်မာလာလို့ကျွန်တော်မြင်ပါတယ်နော်ဆိုတော့အဲ့ဒါပြင်မယ်ဆိုတော့ကျွန်တော်ရဲ့ဟိုနိုင်ငံတစ်ခုလည်းအားရတဲ့တစ်ခုပေါ့ဗျာဟုတ်မလားဒီလုံကတော့ရှိနေတာပဲပေါ့အခုခြားခံကြတော့ကဲဒီလိုတော့တိဟိုစမ်းရအရောက်တင်ရထားနေထားရဲ့ဟိုရက်ဖက်ဒီလိုပြီးဆုံးရတဲ့စက်ပဲဆုံးရတာတစ်ခုကိုဆိုလေးကိုကျွန်တော်တို့ဆင်ရှားရှားပေါ်နေနေပါတယ်ကျွန်တော်အင်္ဂလိပ်ပြောမယ်ဆိုတော့ dual state ပေါ့ဗျာနော်ဟိုဒီနိုင်ငံတော့ကျွန်တော်မြင်ပါတယ်ဆက်စားပါနော်
ဟုတ်ကဲ့ခင်ဗျဒေါက်တာခင်ဇော်ဝင်းလေးလိုက်မှာမှာခဏနေပြီးပါဦးခင်ဗျကျွန်တော်ရှင်းနေဦးသိန်းတန်းဦးဖိတ်ခေါ်ကြမှာလေရှင်းနေဦးသိန်းတန်းဦးခုနကကျွန်တော်ပြောလို့ပါလက်ရှိမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးပိုင်းမှာအုပ်ချုပ်ရေးနှစ်ရက်ဆင်မြန်ဖြစ်နေဆိုတဲ့သဘောတုံးသက်မှုပေါ်မှာဘယ်လိုမြင်ပါလဲခင်ဗျဟု
တ်ပြီလေကိုကခေါင်းတစ်ခြားကိုတစ်ခြားဖြစ်နေခေါင်းကသွားတာတနည်းကကိုကသွားတာတနည်းပေါ့နော်ဒါ2008ဖွဲ့စည်းပုံကလုပ်ထားတဲ့အခင်းချင်းပေါ့ဗျာဒါကြီးအတိုင်းတည်းမကောင်းဘူးညကျွန်တော်တို့ရှင်းရှင်းမှကျွန်တော်ဒီလိုစီအတွင်းပူပြောင်းရေးကာလအတွက်ဒီအခင်းချင်းကြော်လည်းမကောင်းပါဘူးဒါကကျွန်တော်တို့အမြင်ဆုံးဖြေရှင်းရမယ်စက္ကနာဖြစ်ပါတယ
်စစ်တပ်ကတော့ပြောပါတယ်ခင်ဗျာသူတို့ကရတားဆူရရဲ့ဟိုနိုင်ငံမှုအောက်မှာသူတို့ရဲ့လုံဆောင်ချက်တွေဥပမာဆိုလို့ရှိရင်ရခိုင်ရေးကိစ္စနဲ့ပတ်သက်လို့ထုတ်ပြန်ချက်မှာလည်းနိုင်ငံတော်တမရရဲ့လမ်းညွှန်မှုကိုသူတို့ခံယူရဆိုတဲ့သဘောမျိုးသူတို့ရေးတယ်ထုတ်ပြန်ပါတယ်သူတို့အနေနဲ့ဒီလက်ရှိဖွဲ့စည်းပုံကအရာကူကဒီတမရရဲ့အောက်မှာရှိတယ်တမရရဲ့လမ်းညွှန်မှုခံယူရဆိုတဲ့သဘောမျိုးတော့ပြောနေပါတယ်ရှိပါတယ်တကယ်ပဲလားခင်ဗျာလက်တွေ့မှာ
ဟုတ်ကျွန်တော်ထင်တယ်ဒီဖွဲ့စည်းပုံအရာတမရအောင်မှာစစ်တပ်ရှိရဆိုတာမျိုးမပေါ်ဘူးရဲ့ဟိုဒီကောင်းတော့ဒီကဒီကားလုံးပါတယ်ကနောက်ကိုဖွဲ့စည်းပုံအခြေခံဥပဒေကပြည်ရေးရှိရကာကွယ်ရေးရနောက်တစ်ခါဒီမေဇက်အကုံလုံးကဒါတက်မလို့ကာကွယ်ဥပဒေကခန့်တာပေါ့ဗျာခန့်တော့အဲ့ဖွဲ့စည်းနှစ်ကောင်းစစ်ဖွဲ့စည်းပုံအခြေခံဥပဒေမှာကိုကပိုင်ပိုင်ခြားခြားတမရအာဏာနဲ့ဘာတွေလုပ်ပိုင်နိုင်တယ်ဆိုတာမျိုးကမရှိပါဘူးရှင်းရှင်းလင်းလင်းဥပမာကျွန်တော်တို့မြင်နိုင်တာပဲဗျာတမရဤသိစိန်ကတည်းကစပိုက်သေးစရာသူစစ်တွေရဟုတ်ဝင်ညင်ကြတာပဲဗျာဒါပေမဲ့တိုက်ပွဲတွေကဆက်ဖြစ်ဟိုမနာနားမထောင်ဒါဆိုရင်ကျွန်တော်တို့ရတားအစိုးရနဲ့ဒီတက်မတော်နဲ့တော့မဟုတ်ဘူးเนาะဒါသူတို့အချင်းချင်းဘုရားကြီးသိသိဒါအချင်းကြဘုရားကြီးသိသိပေါ့ဗျာဒါရတားရောင်တောင်းထားတာပါဟောအဲ့ဒါနဲ့တော့မအဆင်မပြေခဲ့ဘူးအဲ့တော့ကျွန်တော်တို့ဒီအဲ့ဒီဟာကတိတ်ကိုယ်ကိုယ်ပြပြမရှိဘူးဗျာဖွဲ့စည်းပုံည
ဟုတ်ကဲ့တစ်ဖက်မှာစဉ်းစားမယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအလှည့်ပြောင်းအခုပြောင်းမှာဒီအခုလိုမျိုးဖွဲ့စည်းပုံနဲ့တစ်ဖက်ကစစ်ဘက်ကလည်းပါဝင်နိုင်တဲ့အနေအထားမျိုးအခုလိုနိုင်ငံရေးစနစ်ကြောင့်မလို့ဒီမိုကရေစီအခုပြောင်းအတွက်အားသာချက်တွေရောဖြစ်နိုင်ဘူးလား
ဖြစ်နိုင်ဘူးကြာဒါအကြီးအကုန်ကျွန်တော်တို့ဒီရုပ်တိုက်ဆွဲနေတာပဲကျွန်တော်တို့သွားမဲ့နန်းကျောင်းမှာနောက်ချက်ပဲဒါဒီလူကြီးဖြစ်နေတာကတော့ဒီခုနလိုအရေးကြီးတဲ့အုပ်ချုပ်ရေးအပိုင်းကြီးဟာနိုင်ငံတော်တပ္ပရနဲ့ဒီအစိုးရလက်အောက်မှာမရှိဘဲနဲ့ပြီးကြားဖြစ်နေတဲ့ကိစ္စသူတို့တိုင်နေနိုင်နေဆိုပေမဲ့ကျွန်တော်တို့ကိုမြင်ရတွေ့ရတော့ကတော့တက်တက်စီဖြစ်နေတယ်အခုလည်းမြင်နေရတာပဲဒီဘက်ကလည်းစုတောင်းပွဲတွေတောက်ခံပွဲတွေတက်ဘက်ကလည်းတောက်ခံပွဲတွေလုပ်ဆိုတော့ဒါမျိုးကကောင်းတဲ့အလားလာမဟုတ်ဘူးကဒါကျွန်တော်တို့အားသာချက်ရှိတယ်လို့မထင်ဘူ
းဟုတ်ကဲ့ခင်ဗျာလီလိုင်းမောင်မှာခဏနေပြီးပါကျွန်တော်ကုတီဟောက်ကိုပါဖိတ်ခေါ်ကြပါလိမ့်ကုတီဟောက်ကြားရမယ်ထင်ပါတယ်ခင်ဗျာခုနကဆွေးနွေးကြသလိုပါပဲလက်ရှိနိုင်ငံရေးစနစ်မှာအုပ်ချုပ်မှုပုံစံနှစ်မျိုးဖြစ်နေတဲ့စစ်တပ်ကစစ်တပ်ပုံစံမျိုးနဲ့တွားနေတဲ့အစိုးရနဲ့မတူဆိုတဲ့အဒီပေါ်သုံးသက်ချက်လေးသိကြပါလိမ့်အရင်ဆုံး
โอเคอ๋อကျွန်တော်မြင်ပြောရရင်တော့ဘောနော်ဒီ2008အခြေခံဥပဒေကဒီမိုကရေစီမဆန်ဘူးတမတော်ကလည်းဟလာဟိုသူတို့ရဲ့လုပ်ပိုင်ခွင့်တွေရပိုင်ခွင့်တွေအများကြီးရယူထားတယ်ဆိုတော့ကိစ္စတော့အားလုံးလည်းပြီးထားပြီးသားပါပဲဟုတ်တယ်လည်းပဲကျွန်တော်ဒီမှာကျွန်တော်အမြင်ပေါ့နော်ကျွန်တော်ဟိုသဘောပြောသွားတဲ့ပုံစံတွေနဲ့လည်းကျွန်တော်တစ်စိတ်တစ်ပိုင်းသဘောတူပါတယ်တော်တော်ကျွန်တော်အမြင်ကတော့တမျိုးပြကျွန်တော်အမြင်ကတော့ဘယ်လိုလဲဆိုတော့ဒီကိစ္စလူချင်းကျွန်တော်တို့သဟဇာတာမဖြစ်တာပေါ့နော်ဒီစစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့ကျွန်တော်တို့ဒီစစ်တပ်ခေါင်းဆောင်ပိုင်းနေနဲ့ကျွန်တော်လက်ရှိအစိုးရပေါ့နော်ဒီဒေါက်တာစုကြည်ပါဝင်တမရိုင်းရှင်ကျော်တို့လည်းပေါ့နော်တို့ဒီလူအရပေါ့နော်လူပုဂ္ဂိုလ်အရကိုကျွန်တော်တို့ဒီပူပေါင်းဆောင်ရွက်တဲ့ခါမှာလုံလောက်တဲ့ကျွန်တော်တို့ချစ်ကြည်ရင်းနှီးမှုဟိုပါပေါ့နော်ဒီအလုပ်ငန်းမှာတကယ်ကိုရဲပေါ်ရဲပတ်လို့အစိုးရတစ်ခုရဲ့အောက်မှာဟလာတင်းနေဆိုတဲ့စိတ်ဓာတ်မျိုးတွေနဲ့ပူပေါင်းဆောင်ရွက်အားနည်းနေတယ်လို့ကျွန်တော်မြင်တယ်အဲ့ဒါကလည်းဆိုတာပြောတဲ့ဒီအခြေခံဥပဒေအရပြန်ပြောမယ်ဆိုရင်အခြေခံဥပဒေကတော့လိုက်ပြီးနောက်ဆက်နေတဲ့သဘောမျိုးတော့လုံလောက်စေတော့မရှိသေးဘူးတော်တော့ပါစီနေလဲဆိုတော့အခြေခံဥပဒေရဲ့သဘောတရားအရအတ္တမတော်ကအိမ်ရှင်ဖြစ်နေတယ်။ကျွန်တော်တို့ဒီငါးဖြစ်တာစာဝင်ယူခွင့်ရတယ်ပေါ့နော်။အယူကောက်ပွဲတောင်ဝင်ယူခွင့်ရတယ်အစိုးရကအိမ်ငါးငါးနှစ်စာချုပ်ထုတ်တာအိမ်ငါးလို့ဖြစ်နေတော့သူကတစ်ဖက်ကအိမ်ရှင်သဘောမျိုးသူကအများနဲ့ပန်းမဲနဲ့ဖြစ်နေတဲ့အနေအထားနဲ့ဟိုသက်ခံနေတာဖြစ်တဲ့အတွက်ကြောင့်မလို့အစိုးရသမ္မတအပေါ်မှာရှိတော်လဲပဲသမ္မတကစီမံစာရွက်ခွင့်ရှိတော်လဲပဲသဘောပြောလို့အိမ်ရှင်အိမ်ငါးလို့မျိုးပေါ်တော့စိတ်နေတဲ့သဘောအလုပ်ငန်းသဘောအရောတသိန်းနဲ့တသားနဲ့မဖြစ်တဲ့သဘောတွေကလုပ်ငန်းမှာအနောက်ဆက်ဖြစ်တယ်နောက်တစ်ခါပြဿနာတစ်ခုဖြစ်လာတယ်ဘေးရောဆိုးကျိုးတစ်ခုရှိလာတယ်မှာသူ့တာဝန်ကိုယ်တာဝန်ဆိုတဲ့ဟိုအပြန်အလှန်ညှိုးထုတ်မှုတွေရှိတာပေါ့နော်ဆိုတော့ဒါလေးတွေကကျွန်တော်အမြင်ပြောရရင်တော့ဒီတသိန်းနဲ့တသားနဲ့ဆိုတဲ့စိတ်ဓာတ်မျိုးရှိရဆိုလို့ရှိရင်ဥပဒေတွေကကျွန်တော်တို့အားနည်းသွားပါလိမ့်မယ်ဥပဒေကအရေးမကြီးတော့ဘူး
ဟုတ်ကဲ
့လို့မရှိတော့ဥပဒေတွေကိုကင်ဆယ်ပြီးတော့ကျွန်တော်တို့ပြောကြတယ်ဥပဒေကြ तू ကတာဝန်ရှိတယ် तू ကတာဝန်ရှိတယ်ဘယ်လိုဖြစ်လာတာပါအဲ့တော့သက်သနာအစလုံးစပြောမယ်ဆိုရင်ခေါင်းဆက်စုကြည်တို့အဖွဲ့ကအချိန်တော့အတိုက်ခံဖြစ်ခဲ့တယ်အတိုက်ခံနဲ့ဟာကျွန်တော်ဒီတက်မတော်နဲ့ဆွဲလောက်ရတဲ့အခါမှာကျွန်တော်တို့ဒီသဟသာရမဖြစ်ဘူးကအဓိကကြတယ်အပြင်နဲ့တသားလည်းမရှိဘူးအဓိကကြနေတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်ကကုတီဟာသတင်းသမားဖြစ်တော့ကျွန်တော်တစ်ချက်မေးချင်ပါတယ်အဓိကတော့တမရရဲ့ကြီးညာချက်ဒီမှာတော့သူတို့ဟာရတသုရအောင်မှာလက်ညှိုးမှုခံနေဆိုတဲ့သဘောထားမျိုးတော့ပြောပါတယ်ဒါပေမဲ့တစ်ချက်တမရဘက်ကသူဟာသူ့ရဲ့အုပ်ချုပ်ရေးနဲ့သူ့ဟာသူရပ်တည်နေတယ်ဆိုတဲ့ message မျိုးလူတို့ကိုပြောတာပေးတာမျိုးတော့တွေ့မိတာသတိထားမိပါလား
ဆိုတော့ဗျာဟိုတချွေပြောလို့တဲ့ကိစ္စမျိုးတွေနဲ့ဥပမာဆိုကြပါစို့ကျွန်တော်တို့ဟိုတော့ AND ပါတီနဲ့တွေ့တဲ့ကိစ္စမျိုးတွေဆိုလို့ရှိရင်ဒါကဟိုဘယ်လိုပြောမလဲတော်တော်လေးဟိုလုံထုံးလုံကြီးသဘောအရကျွန်တော်တို့အမြင်မှာပေါ့နော်ဒီပေါင်းကျော်တယ်လို့ကျွန်တော်မြင်နေဗျာတော်တယ်မတော်ကပါတီတစ်ခုနဲ့တွေ့ပြီးတော့ကျွန်တော်တို့တချို့ဒီတက်လှုပ်ရှားမှုတွေဟိုကျွန်တော်တို့လောက်တာမျိုးတွေ့ရတယ်ဒါကလည်းကျွန်တော်နားလည်တာတော့ဟိုတမတမရတော့အကြောင်းကြားမှာပဲဆိုတော့လည်းပဲဟိုအခြေခံဥပဒေရယ်ခွင့်ပြုတာတွေသူဒီတက်ရလှုပ်ရှားမှုတွေကိုကင်တွေ့တဲ့အခါမှာဟိုလုတ်ပြီးမှလုတ်ဖို့ဆုံးဖြတ်ပြီးမှအပြိပေးတာမျိုးလွတ်လွတ်ရတဲ့အနေအထားရှိတယ်အချိန်လေးလိုအပ်ကြတော့ပေါ့ဗျာဆိုဒီလိုအပိုင်းမျိုးတွေပါကျွန်တော်တို့အရသာအစိုးရကဒီလုံခြုံရေးကိစ္စတွေဟလာစီမံခန့်ခွဲမှုကိစ္စတွေမှာဟိုတော်တော်လေးလောကကံအခက်တယ်ထက်တယ်ဆိုတာကဒီအခြေခံဥပဒေလည်းဒီဟာကိုပေးထားရတယ်ပေါ့နော်ဆိုတော့ဟိုသူကသူထင်လို့လောက်ခွင့်တော့မရှိဘူးတော်တော်လည်းပဲလိုအပ်ချက်တွေတောင်းလောက်ရတယ်တမရတော့လည်းအချိန်နဲ့တပြေးညီတယ်အကြောင်းကြားတယ်ဆိုတော့သူကပြောတယ်ဒီညွှန်ကြားချက်တွေခိုင်ပြီးဆိုတဲ့ပုံစံမျိုးတော့လုပ်တယ်တော်တော်လည်းပဲအချို့အပိုင်းတွေမှာသူတင်လုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စတွေရခိုင်လိုကိစ္စမျိုးတွေမှာရင်မောင်းတန်းတယ်လို့ပေါ့နော်ဒီတမရရင်မောင်းတန်းတယ်လို့ဖြစ်သွားတဲ့ကိစ္စမျိုးတွေတွေ့ရတဲ့အခါကျတော့အပြင်ပကလည်းကျွန်တော်တို့ဒါလက်ညှိုးထိုးစရာပြောစရာဖြစ်လာတာပေါ့နော်ဒါကလည်းဟိုစိတ်ပိုင်းဆိုင်ရာအရာလည်းကျွန်တော်တို့အချို့အပိုင်းတွေမှာဟိုတဲ့တဲ့မငွေပန်တော့လည်းပဲဟိုဒီကိုဖီအာနန်ကိစ္စမှာဆိုလို့ရှိလို့ရှိလို့ရှင်တဲ့သူ့အမြင်ကသူကနဲ့မတူဘူးဆိုတော့သဘောပြတ်တက်ကလည်းပြောကျင်တာပေါ့နော်နိုင်ငံသားသားကိုယုံကြည်တာတဲ့ဟလာကျွန်တော်တို့ဒီပြည်ကလူကိုယုံကြည်တာကပို့ပြီးတော့ကောင်းတယ်ပေါ့တိုင်းရင်းသားတွေကိုပို့ပြီးတော့တိုင်းရင်းသားတွေရဲ့လူသားချက်တွေပို့ပြီးတော့အရေးပေးတယ်ဆိုတဲ့အမျိုးလေးပြောတဲ့ခါကျတော့ဟိုတချို့အပိုင်းတွေမှာကျတော့ကျွန်တော်တို့ကဒီထုတ်ပြောတဲ့မီဒီယာတွေမှာထုတ်ပြောတဲ့အပိုင်းတွေမှာလေ့လာကြည့်မယ်ဆိုလို့ရှိရင်အစိုးရသွားနေတဲ့ policy နဲ့တချို့အပိုင်းတွေမှာကဟိုမတူဘူးဗျ မတူဘူးဆိုရဲ့ဟိုအပြင်ကိုတပည့်ကအတိုက်ခံအတန်လေးနဲ့တော့ဆင်းတဲ့အတန်တို့လေးထွက်လာတဲ့အခါကျတော့ကျွန်တော်တို့အစိုးရတစ်ဖွဲ့က policy တစ်ခုရအောင်မှာသွားနေတဲ့သဘောမျိုးပဲတချို့ issue တွေမှာအသိသဘောမတူဘူးဒါအနေနဲ့ကသဘောမကျဘူးဝေးမကျဘူးခွေးသဘောမျိုးတွေကြနေတာဟာကျွန်တော်တို့ကတော့ကျွန်တော်ပြောသလိုပဲတပင်းထဲမှာနှစ်ဖွဲ့ဖြစ်နေသလိုဖြစ်နေတယ်အဲ့ဒီအယူဆတော့လည်းထင်ရှားသေးတယ်အခုဆိုတောက်ကန်ပွဲတွေလုပ်တဲ့အခါပို့ပြီးတော့ဖို့သွားတာပေါ့နော
်ဆို
တော့ဟိုဒါမျိုးတွေကပြောစရာလည်းဖြစ်လာတ
ာပေါ့ဒီတက်မလို့ထောက်ခံပွဲလို့လုပ်နေတဲ့ဟာတွေကတော့တက်ရဲ့သဘောရပါပါမလား
ကျွန်တော်တို့ကတော့ကျွန်တော်အမြင်ကတော့အခုလုပ်နေတဲ့လူတွေကအများဆုံးအဖြစ်ကတော့ကျွန်တော်တို့ဒီအရင်တည်းကပေါ့နော်ဒီတက်မလို့ကိုသူကပြီးသားဖြစ်စေခြင်းနဲ့ဟလာတက်မလို့ကတက်တက်ဆိုတဲ့အယူဆကိုသူကလည်းဟိုဘလို့ခေါ်မလဲပင်ပေါ်အောင်လုပ်နေတယ်ဘာဖြစ်လို့လဲဆိုတော့သူကလက်ရှိအစိုးရကိုသူကအတိုက်ခံလုပ်နေတဲ့အင်အားစုများတယ်ဆိုတော့ဟိုလက်ရှိအစိုးရကဟလာတက်မလို့ရဲ့အကူအညီမရဘူးတက်မလို့ကို operation ပေးချာမရဘူးဆိုသူ့ရဲ့လုပ်ငန်းတွေတော်တော်များအောင်မြင်မှာမဟုတ်တဲ့ပြင်တစ်ခိုင်းလို့ကိစ္စမျိုးကန်ကြွယ်တဲ့နေရာမှာတော့ငင်းညာရေးကိစ္စတွေကန်ကြွယ်တဲ့နေရာမှာပူဆိုးသွားနေတယ်အစိုးရကဘယ်တော့မှအလုပ်ဖြစ်မှာမဟုတ်ဘူးဆိုတော့အဲ့ဒါအဲ့လိုအလုပ်မဖြစ်လေအစိုးရအသုံးမကျဘူးအစိုးရကမသွားဆောင်နိုင်ဘူးလို့ပြောနိုင်လေအတိုက်ခံနိုင်ငံကြီးကတော့အောင်မြင်တယ်လို့ဖြစ်နေတဲ့အတွက်ကြောင့်မလို့တက်မလို့နဲ့လက်ရှိအစိုးရနဲ့မပြေလည်ရေးကိုလည်းသူကလည်းထင်ရှားစေချင်တယ်မပြေလည်ဘူးလို့နည်းနည်းလေးအတန်ထွက်ရင်တအားယူသူအကြီးကြီးအောင်ချက်ချင်တဲ့သဘောမျိုးရှိတယ်ဒါကြောင့်မလို့ဒီတက်မလို့ဆိုတာတကယ်တော့နိုင်ငံရေးအဖွဲ့အစည်းလည်းမဟုတ်မလို့ဟုတ်တဲ့အတွက်ထောက်ခံကြလည်းမလို့ပို့တော့နိုင်ငံရေးပါတီတကယ်ဆိုနိုင်ငံရေးအဖွဲ့အစည်းတစ်ခုကတကယ်တော့လူထောက်ခံမှုအခင်းအကျင်းတွေလုပ်ကြတာဟာဒီချက်လက်ကိုဒီတော့ကွဲပြားနေတဲ့ချက်လက်ကိုသူကထင်ရှားစေချင်ပြီးတော့အဲ့ဒီကထွက်ပေါ်လာတဲ့နိုင်ငံရေးအကျိုးဆက်ကိုသူကရကျင်နေတဲ့သဘောဖြစ်တယ
်။
ချင်းနေတဲ့ပုံစိုးကုန်တာပေါ့ပြီးလို့မရပဲနဲ့ဟုတ
်အဲခုပင်နယ်ဆွနီးတဲ့ဒေါက်တာခင်စောဝင်းရှင်နေဦးသိန်းတန်ဦးကိုတီဟာလီလိုင်းပေါ်မှာခဏနေပြပါဦးခင်ဗျာတို့ရရှင်နေလီလိုင်းပေါ်ရောက်လာကြလို့တချို့အလှည့်ပေးပါရစေကျွန်တော်အရင်ဆုံးအရှင်စန္ဒာဝရအရှင်စန္ဒာဝရကြားပါလားခင်ဗျာတူတူဆွနီးမိမြန်လို့ရပါတယ်ခင်ဗျာတင်ပါခင်ဗျာဆွနီးလို့ရပါတယ်ခင်ဗျာ
ခုနကကိုဒီယာကိုမေးတဲ့မိဘထင်မှာတခါကြီးပြောတဲ့ဒီတက်ရဲ့သဘောထားကိုတက်မလို့ထပ်ခတ်ပွေးတွေကျက်ပါနေတယ်ဥစ္စာတက်ရဲ့သဘောထားပါဌနာလို့မေးတာပေါ့လေ
တင်ပ
ါဘုန်းကကြက်ထင်ကြီးနဲ့တက်မလို့တက်မလို့နဲ့ကြက်ထင်ကြီးဆိုတာဒေါက်ခတ်တစ်ခုရဲ့ခေါင်းနဲ့တန်းလို့ပဲလို့မြင်တယ်သူတို့ဟာဒီရခိုင်ရဲ့အရေးမှာဘုန်းကြီးဒီတော့လည်းနေ့ငါးရက်နေ့ကစာချစ်ကလေးကပဲဒီလုံချုံရေးတွေကိုကျွန်တော်ရှိဖို့စကဘုံခြေကံဥပဒေရတတ်မလို့ဒီငင်္ဂသူငင်္ဂသားတွေအကျိုးစီးပွားနဲ့ဆက်ဆက်လိုက်ရမိသူတူတရားကမှတိုင်တယ်စီရမလို့ဘေးနဲ့သူကလောက်ဆောင်တယ်ဒီလို့ဆိုထားတယ်ဖွဲ့ဆိုထားတယ်အဲ့ဒါကိုတတ်မလို့ကအဲ့ချေအောင်ဆောင်နေတယ်လို့ဘုန်းကြီးကမြဲတယ်အဲ့ချေအောင်ဆောင်လိုက်တူကသူကထက်တာပေါ့ဗျာ
တင်ပါဗျာ
အဲ့ဒါနော်အဲ့ဒါဘုန်းကြီးကဒီတရှင်ပြည်နေတို့ဆက်ပြည်နေတို့ကပြည်နေတစ်ခုလုံးကိုလုံချုံရေးတွေကိုလုံးနိုင်ပါလေရဲ့နဲ့ဒီကမကကြီးမာတဲ့လက်လက်ရဲ့အဖွဲ့အစည်းကိုသူကတိုက်ခိုက်ရှင်းမှုနေပါလေရဲ့နဲ့ EOS အဖွဲ့ကလေးတစ်ခုကို၅ရက်တခါလောက်နဲ့မရှိမှုနိုင်တော့ဘုံတို့ကတမဲတကအိတ်ရှောင်ဆောင်နေတယ်လို့မြင်တယ်။ဒါကြောင့်စစ်တပ်ဟာသူတို့ရဲ့ဘုံတို့အရသာအစိုးရနဲ့အရသာသူ့ကိုအပုတ်ကြအောင်အရသာသူ့ကိုနှံမီပြအောင်အမေရီတန်းကျန်ဆောင်နေတယ်လို့ပဲခွင့်ပြုနေပါတယ်။
တမပါဗျာ။
ဘုရားကြည့်ဖို့လိုပါတယ်
။တမပါဗျာ။ရှင်စန္ဒာဝရကျေးဇူးပါဗျာ။တပည့်တော်ဆိုလိုရင်းသဘောပေါက်ပါပြီ။နောက်တစ်ဦးကျွန်တော်ဖိတ်ခေါ်ချင်ပါတယ်။ slide ဘွေကုံတူတူလေးဆွနေမြင်မြန်လို့ရပါတယ်
။ဟုတ်ကဲ့တမတော်နဲ့ဟောအရတအဖွဲ့စည်းကိုကျွန်တော်တို့ဖွဲ့စည်းပုံခြေခေါင်းပေကအာနာခွေးဝေတဲ့နေရာမှာတမတော်ဒီဟောနိုင်ငံသမရဒီဟောဒီလုံးရဲ့အထုထိတ်ဆိုတဲ့ဥစ္စာကအထုထိတ်ဆိုတာအဆောင်ရောင်လောက်ကိုပဲအာနာပေးထားတာဖြစ်တယ်။အဲ့တကယ်တမ်းကြတော့ဤဥပဒေရှိပြီးတော့ခွဲမယ်ဆိုရင်အာဏာခွဲဝင်မယ်ဆိုရင်အစိုးရဆိုရင်တော့တမတော်ကိုအမိတ်ပြင်းနိုင်စွာတော့မရှိပါဘူး။အဲ့တော့အခုမှဆိုရင်ဘာဖြစ်လို့အဲ့ဒီ coin တင်တယ်ဆိုရင်အာဒီတမတော်ကသူကရွေးချယ်တဲ့ဥစ္စာမဟုတ်ဘဲနဲ့သူကသူ့ဟာသူကဖြစ်လာတော့ကာချိုးကလည်းပဲပြဿနာကြီးမားဆုံးကအခုအာသူ့ဟာသူပင်စင်စီရဲ့မျိုးဥစ္စာပင်စင်မစီရောပဲနဲ့ဆက်တိုက်ဖြစ်လာတဲ့ခါကျတော့ဒီဥစ္စာပြဿနာကြီးကပုံမှုပြီးတော့မှကြီးထွားလာတာဖြစ်တယ်အဲ့တော့ရည်စီမှာကြည့်ရင်တော့ပွက်တိုင်မှုတော့ထပ်ပြီးတော့မှရှိနေမှာဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ဟိုတက်မတော်ဒီအခြေခံဥပဒေကိုထိုက်ကဟိုတမရလေးအောက်မှာပဲရှိတယ်လို့ပြောပြမယ်။တကယ်တမ်းကျတော့မရှိချင်ဘူးဆိုမနေချင်ဘူးဆိုရင်တော့ချိန်တိုင်းမှမနေဘဲနဲ့ကလန့်ကလုံနေတဲ့အနေထားမှာရှိနေတဲ့အတွက်အာရှင့်မှာလည်းပဲဒီတိုင်းပဲသွားနေအောင်မယ်။သူကလည်းနိုင်ငံကြီးပါတီရှိတယ်၊ UPP သူရှိတယ် ဒီဖက်ကလည်းအဲ့လိုရှိတဲ့ခါကျတော့တို့အားပြိုင်နေမှဖြစ်တယ်လို့ကျွန်တော်မြင်နေကြ။
ဟုတ်ကဲ့ခင်ဗျာကျေးဇူးပါခင်ဗျာကျွန်တော်ဟိုလှည့်ကြပင်နိုင်ဆွေးနွေးသူတွေကိုပြန်လှည့်ပေးခြင်းပါလေအရင်ဆုံး၈နှစ်ဦးသိန်းတန်းဦးဖိတ်ခေါ်ခြင်းပါလေခင်ဗျာခုနကဆွေးနွေးသွားတဲ့အထက်မှာဒီမှာဒီတက်ကူထောက်ခံတဲ့ပွဲကိစ္စတွေပါတော့ဒီလုံနေတဲ့ပွဲတွေနဲ့ပတ်သက်လို့ဦးသိန်းတန်းဦးရဲ့အမြင်သိခြင်းပါလေခင်ဗျာ
ကျွန်တော်တော့အကုန်လုံးစကြင်နေကြဒီထောက်ခံပွဲတွေတော်တော်သိနေလို့ကျွန်တော်ထင်တယ်လေနော်ဟိုတော်ရင်သိနေမယ်ဒီဟာတွေကကျွန်တော်တို့အချင်းချင်းကြားမှာဒီကွေးစီပဲလို့ကျွန်တော်ထင်တယ်ဟိုတကြီးကြီးနဲ့ဟိုတူတူခိုင်းတာကိုရှက်နေကြွားဟိုဒါမျိုးတွေဖြစ်လာနိုင်တဲ့အနေအထားမျိုးတွေ
ဟောထောက်ခံပွဲဆိုတာကတစ်ဖက်က NLD ပါတီကလုပ်နေတဲ့ထောက်ခံပွဲတွေကိုပါဆိုလိုတာလားအားလုံးပြောရဲဆိုတာ
ဟိုကျွန်တော်အားလုံးကိုရက်စီခြင်းနဲ့ဗျာကျွန်တော်တဝူးချင်းတဘောပ
ါဟုတ်ကဲ့
ကျွန်တော်တဝူးချင်းတဘောရပါဘာဆိုတော့ဒီ NLD ကထောက်ခံရမလို့ပါဘူးဒူဒူဒီကြီးရလုံးကတခဲနဲ့ဆန္ဒမင်းနဲ့ထောက်ခံလာကြတာလေထောက်ခံကြရှိနေတယ်အဲ့တော့ဒါစကားကားကတော့ကျွန်တော်တို့ပါလေနိုင်ငံတကာကိုပြကြနေတယ်သူရဲ့နိုင်ငံတကာပြည်သူပြည်အလုံးကအမျိုးသားတွေကိုအစိုးရရဲ့အောက်မှာရှိပါတယ်လို့ကြားကြနေတာနဲ့သူရဲ့ဗျအဲ့ဒီလိုကြားကြနေတာလုံရင်းလုံရင်းနဲ့တစ်ခါကလည်းဟိုဒီဟာတွေကိုဟိုကလန်တိုက်လာရင်းနဲ့ဟိုဘက်ကအခုဒီပြောပါထောက်ခံဖို့ဒီပြဒီဘက်ကထောက်ခံဖို့လုံးကြဆိုရင်တော့ကြားရင်ကောင်းမှာမဟုတ်ဘူးကျွန်တော်တော့သဘောမတူဘူးကျွန်တော်တို့ဒီသဘောရ
ဟုတ်ကဲ့အခုအနေထားကဒီထောက်ခံပွဲတွေကတစ်ဖက်တစ်ဖက်အားပြိုင်နေတယ်လို့တက်ရောက်နေပြီလား
တကယ်ရောက်နေတယ်ဗျအခုကျတော့ဥပမာအချင်းစိုးစိုးရတာဒီဘက်ကဒီလိုပေါ့ဗျဘာသာပေါင်းလို့စုတောင်းပွဲတွေပါလို့လုပ်တယ်နောက်တစ်ဖက်ကဗျာဒီဘက်ကခုနကလိုနိုင်ငံတော်တိုင်းကပုဂ္ဂိုလ်ထောက်ခံတယ်ဒါအရှိဟုတ်ပြည့်အခုဒီဘက်ကတခါပြန်လာနေပြီဟာတက်မတော်တဲ့နိုင်ငံဝန်ထမ်းတွေထောက်ခံပွဲဆိုပြီးတော့ပြန်လာတဲ့အခါကျတော့တစ်ဖက်နဲ့တစ်ဖက်ပေါ့ဗျာပို့ပြီးတော့စိတ်ဝမ်းပွဲလာကြတယ်ဖြစ်လာတယ်ကျွန်တော်ထင်တယ်ဗျာ
ဟုတ်ကဲ့
ဒီဟာကကောင်းတဲ့ကိစ္စမဟုတ်ဘူ
းဟုတ်ကဲ့ကိုတီဟာရောဘယ်လိုမြင်လဲခင်ဗျာနှစ်ဖက်အခုထောက်ခံပွဲတွေလုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့
ကျွန်တော်ပြောချင်တာလည်းအဲ့ဒါပဲဆရာဦးသိန်းသားဟိုကဲကျွန်တော်သဘောတူပါတယ်ကျွန်တော်ကဒီပထမဆုံးအဆုံးကကျွန်တော်တို့ဒီနိုင်ငံတကာဖိအားတွေကိုကျွန်တော်တို့ကဒီပြီးတော့တခါလေတုံ့ပြန်မှုအတွက်ကိုကျွန်တော်တို့တိုင်းပြည်မှာအဆိုးရွားနဲ့တသားလေးရှိတယ်ဟလာဒေါ်စုကြည်ကိုယုံကြည်မှုရှိတယ်အားလုံးကဘာသာပေါင်းစုံရောအားလုံးပေါ့နော်တသားလေးရှိတယ်ဆိုကျွန်တော်တို့ပြသနိုင်တယ်ဆိုလို့ရှိလို့ရှင်ဒါကျွန်တော်တို့ကလုံလောက်ပါပြီဆိုတော့ဒါပေမဲ့လည်းအခုလိုဆက်ပြီးတော့ထောက်ခံပွဲတွေလုပ်နေတဲ့ကိစ္စကကြတော့တစ်ဖက်မှာနိုင်ငံရေးအရာအားပြိုင်မှုတွေကိုညာခေါ်တယ်လို့ဘယ်လိုခေါ်မလဲသွားပြီးလက်တို့တယ်လို့ပေါ့နော်သွားဆွတယ်လို့ဖြစ်တယ်လို့ကျွန်တော်ထင်တယ်ဒါကြောင့်လည်းတစ်ဖက်မှာလည်းအဲ့လိုပေါ့ဟိုတက်မတော်ကိုထောက်ခံပွဲဆိုတာအမှန်တော့တကယ်တော့လုတ်ဆရာမလို့ပြတက်မတော်ကထောက်ခံမှုနဲ့ရက်တည်တာမှမဟုတ်တာဆိုတော့ဟိုနိုင်ငံရေးဆန်တဲ့ဟိုပေါ့နော်ဟိုတိုက်ပွဲတွေကိုကျွန်တော်တို့ဒီမျက်စပြစ်တယ်လို့ဖြစ်ပြီးတော့မလို့အဖဲနဲ့ကျွန်တော်တို့တိုင်းပြည်မှာဟလာဟိုတခြားအလုပ်တွေများပြီးရှုပ်ထွေးနေရတဲ့ကြားထဲမှာနိုင်ငံရေးတန်ရှင်ပေါ့နိုင်ငံရေးဟိုတစ်ဖက်တစ်ဖက်အားပြိုင်မှုတန်ပြီးတော့အားယူအားကောင်းလာတာဟာကျွန်တော်တို့တကယ်တတိယမှာတတိယငွေနဲ့တခြားဒီစီပွားရေးပညာရေးလူမှုရေးဤဆောင်ရေးလုပ်ငန်းတွေလုပ်ဖို့အတွက်ကိုခတ်သွားတဲ့အနေအထားရှိတယ်။အဲ့တော့ကျွန်တော်တော့ပြင်ပြောရင်ဟိုရက်သိမ့်ပြီးတော်သိမ့်ပြီးပေါ့နော်
။ဟုတ်ကဲ့ခင်ဗျာအခုကနှစ်ဖက်ထောက်ခံပွဲတချို့သုံးသက်ကြတာကြတော့ဒါထိတ်တိတ်တော့မဖြစ်သေးဘူး။ဒါပေမဲ့ proxy war ပေါ့နော်တဆင့်ကန်ဖြစ်နေကြတယ်တက်တော်လို့ယူဆကြတာရှိတယ်။အဲ့တော့ကျွန်တော်ဒေါက်တာ
သဘောသွားနေပြီကဟုတ်ကဲ့
ဟုတ်ကဲ့ဒေါက်တာခင်စောင်ဝင်းကိုမေးချင်ပါတယ်ခင်ဗျာစစ်တပ်ကိုနိုင်ငံကောနိုင်ငံရေးမှာဝင်ကစားနေရဆိုတဲ့အရေးအယောင်မျိုးတွေတွေ့ရပါလားခင်ဗျာ။
ကျွန်တော်အများကိုထင်ရှားပါတယ်နော်ခုကစစ်သားပြည်ပဲလေနော်ဆိုတော့ဒီရဖက်ကာဆိုလို့ရှိရင်ဒီအများကြီးကသိရပြီးတော့နော်ခတ်ထားတဲ့အစုအဖွဲ့ဖြစ်ပါတယ်အဲဒီကြားထဲမှာစက်မတော်တွေနဲ့ဝင်ထောက်ခံမှုယူပြီးဆွဲသူကကျော်လေးကိုတွဲနေပါပြီနော်ကျွန်တော်မယ်ဒီစက်မတော်ဆွဲဖွဲ့ကတော့သူကသူ့ရဲ့ဟာသူကဆွဲနေပါပဲဒီရသားဒီလူကထောက်ခံပြီးဖြတ်ထားတဲ့ဖွဲ့စီရတော့ကွာကိုရဲ့အလေးထားကိုပြဖို့လိုတယ်နော်အရာရမှာဟိုအောင်စင်တီတီဒီအစီအစဉ်ဒီပြင်းလို့မရဘူးကိုကတော့အားနည်းချက်တွေရှိနေတယ်နော်အရာရမှာဒီတောင်းတော်ကြီးပဲသွားပြီးတော့ကိုကလည်းထိုးပြီးတော့ဟိုအပြစ်ရှာလို့မရဘူးကိုကကိုကကိုယ့်အင်အားကိုပြဖို့လိုတယ်အဲ့ဒါကိုအားနည်းနေပါတယ်ဆက်နေတာ
ဟုတ်ကဲ့ခုနကတချို့အခြေအနေတွေမှာတချို့ဆွေးနွေးကြတချို့ပြောကြဆိုကြတဲ့အခါမှာလက်ရှိအစိုးရကစီမံခန့်ခွဲမှုအားနည်းတယ်ပေါ့နော်။အော်တမရအနေနဲ့လုံနိုင်စွမ်းနဲ့ဆိုတော့ရှိတဲ့ဟာမျိုးပြောတာဆွနေကြတဲ့ခါကျုံဖြစ်လာတဲ့ခါကျတော့အကယ်၍များအချင်းတွေကရိုးရိုးရဲဥမာဆိုရင်ရခိုင်လိုအချင်းတွေမျိုးပေါ့ပို့ပြီးတော့ဆိုးလာမယ်ဆိုရင်စစ်တပ်ကတဖန်ပြန်ပြီးအာဏာသိမ်းနိုင်တဲ့အလားအလာမျိုးတွေအချင်းတွေမျိုးတွေကအရေးအောင်မြင်ရပါလား
။ဒီကျိုးစားဆိုဗျာဒါပေမဲ့အာဏာသိမ်းရေးဆွေးနွေးကအချိန်2008ခုနှစ်အချိန်ဥပဒေမှာကိုပါပြီးသားနော်အရင်နဲ့ကြောင်းလိုက်ဆိုလို့ရှိရင်ကျတော့အနာဂတ်ဆံမလို့အလိုမျိုးကိုဆင်းရမယ်ဆိုရင်ဒီဆံမို့ရှိနေတယ်လေဆိုတော့ဟိုတင်းနေရပြောင်းဆင်းတော့ဟိုစစ်အနေနဲ့ကအနာဖိမို့မလို့ဘူးနော်အချိန်ဥပ္ပီရကငါတို့စီကိုအလိုရကိုဟင်အချိန်ကြီးရဟာဆင်းရမယ်ဆိုရင်ဒီဆံကိုသူကချက်ပြီးတော့ဆွဲပြီးသားအခုမှကလည်း 因为我们是你写的佛呀，是吧？过夜上上来后的后边不露的，喏，哦，过半上来一群人变吧，哎呀呀嘛，他俺路了，现在俺朋友们，俺朋友们走不了，到人从路没下午，过半上两天都是喏，看嘛一呗。
ဟုတ်ကဲ့ခင်ဗျာကျွန်တော်ရှင်းနေဦးတင်းတန်းဦးလည်းမေးချင်ပါတယ်ဆရာနာတင်းမှုချင်းချောက်မှုတွေရောမြင်နေရပါလား
ကျွန်တော်ဒီနေ့ကတမတော်ဘက်ကချင်းချောက်မှုမရှိဘူးခုနကဆရာဦးကဝင်ပြောတယ်လို့ပဲဘာတိတ်ကြီးရလို့လဲအကုန်ရနေတာပဲအတောက်ကြီးဘော်လီကိုကျန်လို့ရနိုင်ငံရေးမှာလည်း6ခုပုံမှန်6ခါကိုကြာကြာ6ခါလို့ပါလို့ညာကျွန်တော်တို့အဓိကနဲ့ငွေပြောင်းကဏ္ဍပါဝင်ဆေးရမယ်ဆိုပြီးပါပြီးရပဲနော်တမတော်ရဲ့သိကအားလို့လွတ်လပ်စွာဆောင်ရွက်ခွင့်ရှိနေတာပဲအဲ့ဒီအချိန်မှာတိတ်ညာကြည့်အောင်။နောက်ဒီလမ်းကကျွန်တော်တို့ဘိုးကြီးမိသားစုကိုယ်တိုင်ရွေးချယ်ရတဲ့လမ်း။အဲ့တော့အဲ့ဒီလမ်းတိုင်းလို့ဆက်သွားနေတယ်။ကျွန်တော်တို့ကဒုတိယအတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုနိုင်ငံရေးရနော်ဟိုရေးရိုးသားတာဘယ်လိုမှမရှင်းနိုင်ဘူးဆိုတဲ့လူမျိုးတွေကနော်အဲ့ဒါတတ်မလို့အာဏာသိမ်းနေတယ်။ဒီဘက်ကရေးဖို့ဆိုတဲ့ဖြစ်သွားလို့ဒီအသိဉာဏ်ပြည့်နေတယ်။အဲ့ဒီအင်းနဲ့နိုင်ငံရေးအာဏာကိုဖျက်တမ်းကတဲ့ပုံပြန်တဲ့လူတွေကတုံးနေတာလို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးကုသိဟမေးချင်ပါတယ်ခင်ဗျာ။အခုပြောင်းကာလမှာတက်မတော်ရဲ့အခန်းကဏ္ဍပေါ့ဖွဲ့စည်းပုံမှာတော့ပါထားပြီးသားဒါပေမဲ့ဖွဲ့စည်းပုံအရာကိုဒီလိုမျိုးဖြစ်နေတာကိုတော်များများအတက်ခံအရင်ဒီမိုစီအင်အားစုတော်များမလူလားပါဘူးပြင်ချင်ပါတယ်ခင်ဗျာ။အဲ့တော့အခုပြောင်းကာလမှာတက်မတော်ရဲ့အခန်းကဏ္ဍကဘယ်လောက်ထိလိုအပ်ပါလဲ
။အမှန်တော့ဗျာဟိုဒါတဖြည်းဖြည်းပေါ့နော်တက်မတော်ကနေပြီးတော့ကျွန်တော်တို့ဒီနိုင်ငံရေးအမှားကန်ချက်ရှိလာရင်တော့သူတို့ရဲ့နိုင်ငံရေးမှာပါဝင်နေတဲ့လွတ်တော်မှာပါဝင်နေတဲ့ကိစ္စတွေကိုဖြေလျှော့သွားပြီးတကယ်ဒီမိုကရေစီစနစ်ကိုသွားဖို့တော့ကိုသင်ငယ်ဖြစ်စင်နေတဲ့ကျွန်တော်တို့အကောင်းဘက်ကိုသွားအောင်ပါပေါ့တော်တော်လည်းပဲစိတ်မထဘူးဟလာဟိုဘယ်လိုကွန်ပလန်ကျွန်တော်တို့တိုင်းတိုင်းကြီးမှာဟလာသူတို့ထက်ရှိနေဖို့လိုအပ်သေးတယ်ဟာအခြေအနေတွေကလုံခြုံရေးရတော့၎င်းနိုင်ငံရေးရတော့၎င်းပြည်ငြိမ်မှုမရှိသေးဘူးဆိုတဲ့အဖြစ်ပြက်တရားဟလာဟိုခုလိုဆိုစတိုက်ဖြစ်ပေါ်နေတာကသူတို့ရဲ့ဒီကျွန်တော်တို့ဒီမိုကရေစီပြောင်းလဲဖို့သူတို့ရဲ့ဒီနိုင်ငံရေးမှာရှိနေမှုကိုအာမခံတာဆိုကျင်းတယ်ဆိုတော့အဲ့ဒါကိုပြုပြင်ပြောင်းလဲပြီးတော့တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းကျွန်တော်တို့ဘက်ကအားတော့ရမှာပေါ့နော်ကိုကျွန်တော်ရက်သားတွေအနေနဲ့ရက်သားနိုင်ငံရေးတမားတွေအနေနဲ့လုံခြုံရေးကိစ္စရောတိုင်းပြည်အုပ်ချုပ်ရေးကိစ္စရောအစအစအကြာကြာဘေးသက်ကိုကြိုးတဲ့တိုင်တန်နေအောင်လုပ်ပြီးကိုကိုကိုဒီတိုင်းပြည်ကိုကိုအားကိုပြီးတော့ကျွန်တော်တို့ဒီအုပ်ချုပ်နိုင်တယ်စီမံခန့်ခွဲနိုင်တယ်ဆိုတဲ့အရေးချင်းကိုပြပြီးတော့တက်မလို့ရဲ့အခန်းကဏ္ဍကိုဖြည်းဖြည်းချင်းစုပ်သွားအောင်လုပ်နိုင်ရင်တော့ကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီစနစ်ကိုငြင်းငြင်းငြင်းငြင်းရောက်သွားမှာမဟုတ်ဘူးဆိုလို့ရှိရင်တော့ဒီလိုလုံခြုံရေးတွေမတည်ငြိမ်မှုတွေတက်တနာတွေအကြောင်းပြီးပြီးတော့ကျွန်တော်တို့ကကျွန်တော်ဆွဲနေပါပဲ
။ဟုတ်ကဲ့ခင်ဗျာ။
ကာလဘလုံးကျွန်တော်တန်းပြီးအတိုးတက်မှုရှိပါဖို့ပါ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့ဒဲလီလိုက်အစီအစဉ်အချင်းဆက်သွားလို့ပါ။အဓိကပါဝင်ဆွေးနွေးပေးတဲ့ဒေါက်တာခင်ဆော်ဝင်းရှင့်နေကြီးဦးသိန်းတန်းဦးကိုတီဟာသွေးတို့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒဲလီလိုက်အစီအစဉ်ရနာဝင်ပြီပ
ါ။ငင်ညာအထားရိုက်လိုက်အစီအစဉ်ကိုနှာစင်ခဲ့ကြရတာပါ။အခုတော့တည်ရင်အချင်းချက်ကိုမှတင်ထိုက်ကြညာပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကတချင်းကသူ့ရဲ့နိုင်ငံသားရေးရာမူဝါဒဆိုင်ရာအကြံပေးဂျော့ချ်ပါပါဒိုပိုလတ်စ်ကိုဒီကနေ့အင်္ဂါနေ့မှာတော့ချိုးနှိမ်ပြောဆိုလိုက်ပါတယ်။မစ္စတာပါပါဒိုပိုလတ်စ်ကပြည်တော်စုစုံစမ်းစစ်ဆေးရေးဘူရိုအပြန်အရာရှိတွေကိုလိန်ညာခဲ့တဲ့အပြစ်ရှိတဲ့အကြောင်းဝန်ခံပြောဆိုပြီးနောက်တနေ့မှာပဲသမ္မတကအခုလိုပြောလိုက်တာပါ။အမေရိကန်ရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်မှုကိုစုံစမ်းနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာနဲ့လည်းမစ္စတာပါပါဒိုပိုလတ်စ်ကပူပေါင်းဆောင်ရွက်နေပါတယ်။အသက်30အရွယ်စွန့်အင်တဲ့ရေနံဆိုင်ရာအကြံပေးမစ္စတာပါပါဒိုပိုလတ်စ်ဟာတိတ်တော်တဲ့လူလိုလွန်ခဲ့တဲ့တစ်နှစ်ကသမ္မတထရန့်ကအမွန်းတင်ခဲ့တာပါ။ဒါပေမဲ့လို့အင်ဂျီရောကနေရေးသားတဲ့ Twitter လူမှုကွန်ရက်မှာတော့ဒီလူငယ်လေးကိုတိတဲ့သူတောင်သိမရှိဘူး။လူလိမ်ပါလို့ပြောထားတဲ့ George ဆိုတဲ့လူကအရေးမပါလာတဲ့အကူတူသာဖြစ်တယ်။ Democrat တွေကသာစစ်ပါလို့သမ္မတထရန့်ကရေးသားခဲ့ပါတယ်။မစ္စတာပါပါဒိုပလတ်စ်ရဲ့ဒီလအစောပိုင်းကအဖြစ်ရှိကြောင်းဝန်ခံချက်နောက်မစ္စတာထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှူးဟောင်းပေါ်မနက်ဖို့နဲ့သူ့ရဲ့လုပ်ဖော်ကိုင်ဘက်ရစ်ဂိတ်စ်တို့ကိုယူကရိန်းခေါင်းဆောင်ဟောက်ဗီတာယာနူကိုဗစ်ကိုထောက်ခံမှုရအောင်ဒေါ်လာတန်းချီရယူပြီးစည်းရုံးလှုပ်ဆောင်မှုတွေနဲ့ဆက်ဆက်ပြီးတော့ပူပေါင်းကြံစီမှုငွေမဲခွာချမှုတွေနဲ့ဆွဲချက်တင်ခံရတာတွေကိုအမေရိကန်သတင်းဌာနကြီးတွေကအကြည့်အကျယ်ဖော်ပြနေတာတွေကိုသမ္မတကထောက်ပြပြီးသတင်းတွေကိုလုံခြံဖန်တီးနေတာတွေကမပြီးနိုင်မစီးနိုင်ကိုဖြစ်နေတယ်လို့လည်းပြောဆိုသွားပါတယ်ရှင
်။သတင်းချင်းချက်ကိုမှတင်ငိထိုက်တင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cornelius Turner ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတွန်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.